မိမိတို့တို့ဒီကုသိုလ်ကောင်းမှုကံစေတနာတွေကနိဗ္ဗာန်ရောက်ကြအောင်အထောက်ပံ့ဖြစ်ပါစေဆိုပြီးတော့ရည်စဲချမှုပြုလုပ်ခြင်းဒီကိစ္စနှစ်ရပ်ကိုမဆောင်ရွက်မီမှာအနုမောဒနာတရားနာကြားကြရအောင်ယနေ့သာသနာတော်နှစ်2552ခုနှစ်ကောဇာတက္ကရေ1380ပြည့်နှစ်တရင်ပြုလာပြီကျော်17ရက်ခရစ်နှစ် 2008 ခုနှစ်အောက်တိုဘာလ25ရက်စနေနေ့မှာစကိုင်းတောင်မြို့မြတ်စွာဘုရားကျောင်းတိုက်သို့လာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ကုသိုလ်ရှင်များနဲ့အကြောင်းရင်းခံတဲ့ကုသိုလ်လုပ်ငန်းများပြုလုပ်ကြတဲ့ကုသိုလ်ကောင်းမှုများကိုအလုံးဝမ်းမြောက်နှုမောတာဓုခေါ်စေနိုင်ဖို့အတွက်ဘုရားရှိခိုးစွာဖတ်ကြားပေးပါမယ်ကုသိုလ်ကောင်းမှုပြုလုပ်ကြတဲ့ကုသိုလ်ရှင်များကစကိုင်းမြို့ရွာတိကြီးဈေးရန်ရဲ့မှနေထိုင်ကြတဲ့ကိုစိုးနိုင်မာထာထာအောင်မိသားစုဖြစ်ပါတယ်အကြောင်းရင်းခန္ဓာကတော့မိမိတို့ရဲ့သားယတနာဖြစ်တဲ့မောင်စီသူအောင်ရဲ့တနှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့မြတ်စွာဘုရားကျောင်းတည်းရှိတန်ဃာတော်220ကျော်တို့အာယုံခါမှာကြာဆန်းကျော်ဆွမ်းမြတ်ဆက်ကတ်လူတန်းခြင်းနေ့လယ်ခါမှာမွန်မြတ်တော်ဖဲဝဲဘောဇင်ဆွမ်းမြတ်ဆက်ကတ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမိမိတို့ဖင်ပိတ်ထားတဲ့အပရိသတ်များနဲ့တကွာအကြောင်းတိုက်တွင်ရှိယောဂီသူတော်ရှင်ပေါင်းတို့အားလည်းပဲတရားဖြူဖွေကျွေးမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်။နောက်ပြီးတော့မြတ်စွာဘုရားသံဃာ220ကျော်တို့ကအတွက်ဂျိုဘူးတဘူးစီဆွေတုတ်ဘဝတထည်စီကိုလည်းပဲသံဃာတော်220ကျော်တို့အတွက်လှူဒန်းကြခြင်းဓမ္မပူဇာဖြင့်လည်းနဝကမ္မ5000ကျပ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်တယ်။အကြောင်းရင်းခန္ဓာကတော့မောင်စီသူအောင်ရဲ့တနှစ်ပြည့်မွေးနေ့မင်္ဂလာကိုအကြောင်းပြုပြီးတော့မင်္ဂလာတွေဖြစ်ဖို့အတွက်ပြုလုပ်ကြတယ်။အဲ့တော့အာလုံတော်တရားနာပရိသတ်ကဘုန်းကြီးကဘာတရားဟောပေးမလဲဆိုတော့သားတော်ရာဟုလာဆိုတဲ့ဒီတရားကိုဟောပေးမယ်။သားတော်ရာဟုလာတရားကိုနာယူရတဲ့အခါမှာရှင်ရာဟုလာလေးရဲ့အင်မတန်မှအထက်တန်းကြတဲ့စိတ်ဓာတ်ဓာတ်တွေကိုလည်းပဲမိမိတို့နာကြားခွင့်ရပါလိမ့်မယ်။ရှင်ရာဟုလာလေးအင်မတန်မြင့်မြတ်တဲ့အထက်တန်းကြတဲ့စိတ်ဓာတ်ပိုင်ရှင်ဖြစ်တာကိုတွေ့ပြီးတဲ့အခါမှာကိုယ်ကိုယ်တိုင်လည်းပဲရှင်ရာဟုလာလေးရဲ့စိတ်ဓာတ်တက်ကူးခွင့်ရအောင်မိမိတို့ရဲ့သားကိုလည်းပဲသားသမီးတွေကိုလည်းပဲမျိုးဆက်တွေကိုလည်းပဲရှင်ရာဟုလာကဲ့သို့မြင့်မြတ်တဲ့အထက်တန်းကြတဲ့စိတ်ဓာတ်ပိုင်ရှင်အောင်ပြုစုနိုင်ပါလိမ့်မယ်။နောက်ပြီးတော့ရှင်ရာဟုလာလေးဒီလိုစိတ်ဓာတ်မြင့်မြတ်အောင်အင်မတန်မှထက်တန်းကြတဲ့စိတ်ဓာတ်ပိုင်ရှင်ဖြစ်အောင်ဘုရားရှင်ကိုယ်တော်မြတ်ကဘလို့ဆုံးမတွေဩဝါဒတွေနဲ့ပြုစုပြောထောင်ခဲ့တယ်ဆိုတာဒါကိုလည်းပဲမိမိတို့ကြားနာခွင့်ကြည်ညိုခွင့်အတူယူခွင့်ရပါလိမ့်မယ်။နောက်ပြီးတော့ရှင်ရာဟုလာလေးခုနှစ်နှစ်သားမှာမြတ်စွာဘုရားကဟောကြားတဲ့တရားတွေထဲမှာပါရာတွေကိုနာကြားပြီးတဲ့အခါမှာငါမှန်တာပြောတာပဲဆိုပြီးတော့မှန်တာလေးတစ်ခုတည်းနဲ့တချို့ကငါမှန်တာလုပ်တာပဲငါမှန်တာပြောတာပဲဘယ်သူမှငဲ့စရာမလိုဘူးဆိုတဲ့တယူတန်ပုဂ္ဂိုလ်ကြီးရှိတတ်ပါတယ်အဲ့တော့မှန်တာပြောတာပဲဆိုပြီးတော့မိမိတို့ရဲ့အယူဆတွေကိုမှန်တာလေးတစ်ခုတည်းနဲ့လုံးတဲ့မလုံးတဲ့ဆိုတာရှင်ရာဟုလာလေးကိုမြတ်စွာဘုရားဆုံးမတဲ့ဩဝါဒတွေကိုနာယူပြီးတဲ့အခါမှာကိုယ့်အကူဉာဏ်ဉာဏ်ထက်တန်ပြီးတော့ခွဲခြားပြီးတော့သိသွားပါလိမ့်မယ်မှန်တာလေးတစ်ခုတည်းနဲ့လုံးတဲ့သလားမှန်တာရောအကျိုးရှိတာရောပေါင်းစုံမှလုံးတဲ့သလားဆိုတာခွဲခြားပြီးတော့သိသွားပါလိမ့်မယ်ဒါကြောင့်ဒီသားတော်ရာဟုလာဆိုတဲ့တရားကိုဘုန်းကြီးကဟောပေးပါမယ်။အဲ့တော့ဒီရှင်ရာဟုလာလေးမွေးဖွားတဲ့နေ့ဖရာလောင်လည်းပဲတတ်တော်29နှစ်ပြည့်တဲ့အချိန်မှာတတ်တော်29နှစ်ရောက်တဲ့အချိန်မှာသားတော်ရာဟုလာလေးမွေးဖွားတဲ့နေ့မှာပဲဖရာလောင်ဟာတောထွက်တော်မူခဲ့ပါတယ်။တောထွက်ပြီးတော့35နှစ်ဒီအရွယ်မှာရာဟုလာမင်းသားလေး6နှစ်သားလောက်မှာဖရာဖြစ်သူရောက်တော်မူပါတယ်။ဘုရားဖြစ်သူရောက်ပြီးတော့ဒုတိယဝါမြောက်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ဟာခမည်းတော်သုတ္တရမင်းကြီးကနေပြီးတော့ပင့်ဖိတ်တဲ့အတွက်မိမိရဲ့ဇာတိရဲ့ရွာဖြစ်တဲ့ကပိလဝနေပြီးတော့ကိုပြန်ကြွတဲ့အချိန်မှာရာဟုလမင်းသားလေးဟာအသက်9နှစ်ရှိနေပါပြီ။အဲ့တော့မြတ်စွာဘုရားရှင်ကိုတော်မြတ်ဆွေတော်မျိုးတော်တွေရှိတဲ့ကပိလဝနေပြီးတော့ကိုပြန်ကြွတဲ့အခါမှာဆွေတော်မျိုးတော်တွေကိုအကြောင်းပြုပြီးတော့ပောက္ခရဝတ္တမိုးရွာတော်ကိုကြောင်းပြုပြီးတော့ဝတ္တန္တရာဇတ်တော်တွေ နောက်ပြီးတော့ရတ္တောတရာဒေဝီရဲ့ဂုံကျေးဇူးတွေနဲ့ဆက်ပြီးတော့သန္တာကိဉ္စီဇက်တွေဒါမျိုးတွေလည်းပဲဟောကြားခဲ့တယ်။ဘုရားရှင်ကိုရောမြတ်ကဆုံးခံထွက်တာကိုသောရဏမင်းကြီးကသူ့ကိုရှက်ခွဲသလားတောင်းစားတယ်လို့မြင်တဲ့အတွက်ဘုရားရှင်ကတော့ဘုရားရှင်ရဲ့ထုံးစံအတိုင်းဆုံးခံထွက်တာဒါကြီးမဲ့သောရဏမင်းကြီးရဲ့ရှင်ဘုရင်မျိုးဆိုတော့သူ့ရဲ့သားတော်ဆုံးခံထွက်တာကိုတောင်းစားတယ်လို့ဒီလိုယူဆပြီးတော့အင်မတန်ရှက်တဲ့အကြောင်းကိုလျှောက်တော့မြတ်စွာဘုရားကဆုံးခံခြင်းဟာမြင့်မြတ်တဲ့အကျင့်ဖြစ်တဲ့အကြောင်းဟောကြားလိုက်တော့သောရဏမင်းကြီးဟာသောတပန်နောက်ပိုင်းသက္ကရာပန်ဖြစ်သွားပါတယ်။နောက်ဒီလိုနဲ့မြတ်စွာဘုရားရှင်ကိုယ်တော်မြတ်တတိယမြောက်နေ့ကပိလဝုနေပြည်တော်ကိုရောက်ပြီးတတိယမြောက်နေ့မှာနန္ဒာမင်းသားဟာသနဗရကလျာဏီမင်းသမီးနဲ့လက်ထက်ပွဲတွေနန်းသိမ့်ပွဲတွေလုံးမဲ့ဈေးဈေးမှာမြတ်စွာဘုရားကကြောင်းတော်ခေါ်သွားပြီးတော့ရှင်ပြုရဟန်းပြုပေးလိုက်တာ။နောက်ပိုင်းမှာတော့နန္ဒာမင်းသားလည်းရဟန္တာရှင်မြတ်ဖြစ်သွားပါတယ်။နန္ဒာမင်းသားဘုရားရှင်ကိုယ်တော်မြတ်နဲ့အဖေတူအမေကွဲပေါ့အဲ့တော့နောက်9ရက်မြောက်နေ့ကြတော့ရတ္တရာဒေဝီကနေပြီးတော့ရာဟုလမင်းသားလေးကိုအမွေတောင်းခိုင်းလိုက်တယ်။အမွေတောင်းခဲ့တဲ့မြတ်စွာဘုရားကဆုံးဖုံးပေးပြီးတဲ့အခါမှာကျောင်းတော်ပြန်တော့ရာဟုလလေးကကျောင်းတော်လိုက်သွားတယ်။ကျောင်းတော်လိုက်သွားတဲ့အခါမြတ်စွာဘုရားကကျောင်းတော်ရောက်တဲ့အခါမှာလောကီအမွေဆိုတာချင်းရဲတယ်။သိပ်ပြီးတော့ဒုက္ခများတယ်။အဲ့တော့သားတော်ရာဟုလကိုလောကီအမွေမပေးတော့ဘူးလောကုတ္တရာအမွေပေးမယ်ဆိုပြီးတော့ရှင်ရာဟုလမင်းသားလေးကိုရှင်သာရိပုတ္တကိုရှင်ပြုပေးဖို့အမိန်ပေးလိုက်တယ်။အဲ့တော့မြတ်စွာဘုရားကအမိန်တော်မူလိုက်တယ်ဆိုရင်ပဲရှင်မောဂလန်ကခေါင်းရိပ်ပေးတယ်၊သင်္ကန်းဝတ်ပေးတယ်၊တရဏဂုံပေးတယ်။ရှင်မာကတ္တပကုရောမြတ်ကြီးကဩဝါဒချီးမြှင့်တယ်။နောက်ပြီးတော့ရှင်သာရိပုတ္တကုရောမြတ်ကတော့ဥပိ္ပဇေဖြစ်နေသုံးမတွင်တင်မဲ့နီးကပ်ဆရာဖြစ်နေချီးမြှင့်ပြီးတော့ရှင်ရာဟုလလေးရာဟုလမင်းသားလေးကိုရင်ဖြစ်သွားပါတယ်။အဲ့တော့ရာဟုလမင်းသားလေးကိုရင်ဖြစ်တဲ့အခန်းကိုကြည့်လို့ရှိရင်တော့ခေစကားနဲ့ပြောရင်တော့ချီးကျန်ဆန်းတယ်၊တကောင်ကျွတ်ဆန်းတယ်လို့ဒီလိုပြောလို့ရပြီပဲ။နောက်ပိုင်းမှာရှင်ရာဟုလလေးရဲ့တတ်တော်20ယဟန်ဖြစ်ပြီးတော့ဝါမရခင်မှာပဲယဟန်နာဖြစ်သွားပါတယ်။နောက်ပိုင်းမှာတိတ်ပြီးတော့ကြီးကျယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်သွားပါတယ်။ဒါကြောင့်မို့ဘုန်းကြီးတို့ဖះရှင်လက်ထက်တုန်းကရှင်ဖြစ်တဲ့အချိန်မှာတော့ကြီးကျယ်ခန္ဓာမှုမရှိပေမဲ့နောက်ပိုင်းမှာယဟန္တာဖြစ်တဲ့အချိန်ထိရောက်သွားတယ်ဆိုတာဒါခုခေတ်နဲ့ကြွားချားချက်ကလေးတွေပါခုခေတ်မှာတော့ရှင်ပြုတဲ့အချိန်မှာတော့ကြီးကျယ်ကျယ်တွေလုပ်ပြီးတော့နောက်ပိုင်းမှာသီလသမာဓိပညာမရှိတဲ့ပုံစံတွေရောက်သွားတော့အဝင်မှာတော့ကြီးကျယ်ပေမဲ့အစမှာကြီးကျယ်ပေမဲ့နောက်ပိုင်းမှာရှူးထွက်သွားတတ်ပါတယ်မြတ်စွာဘုရားရှင်ရဲ့သားတော်ရာဟုလလေးရှင်ပြုတာကအဝင်မှာတော့အထူးကျန်ဆန်လာတယ်လို့ထင်ရပေမဲ့နောက်ပိုင်းမှာသာသနာမှာစံပြရတဲ့ပုဂ္ဂိုလ်ယဟန္တာရှင်မြတ်ကြီးဖြစ်သွားတယ်တဲ့အဲ့တော့ရှင်ရာဟုလလေးခုနှစ်နှစ်သားယဟန္တာယဟန်ကိုရင်ဖြစ်သွားတယ်ပေါ့အဲ့တော့ဘုရားရှင်ကိုတော်မြတ်လည်းပဲတတ်တော်36နှစ်အရွယ်လောက်ရှိနေပြီအဲ့တော့ခုနှစ်နှစ်သားအရွယ်လေးရှင်ရာဟုလာစိတ်တဲ့ဘလို့ရှိပါသလဲဆိုတော့ခုခေတ်ဘုန်းကြီးတို့ယနေ့တက္ကရာကမတွေမိမိတို့မှာသာသမီတွေတူတွေတူမတွေမျိုးဆက်တွေတပည့်တွေရှိကြတယ်အဲ့တော့ရှင်ရာဟုလလေးရဲ့စိတ်ထားဘလောက်ကြီးညိုစရာကောင်းတယ်ဆိုတာဘုန်းကြီးပြောပြအောင်မယ်အဲ့တော့ဒါတွေကိုအတူယူပြီးတော့ကိုယ်တိုင်လည်းပဲကျင့်သုံးနိုင်ရတယ်ကိုယ့်ရဲ့သားတွေသမီးတွေကိုယ့်ရဲ့တပည့်တွေတူတွေတူမတွေမျိုးဆက်တွေကိုလည်းပဲဒါမျိုးစိတ်ထားဖြစ်အောင်ကိုယ်ကနေတက်နိုင်တယ်မြတ်ပံ့ပိုးပေးနိုင်ရတယ်ပေါ့ဒါလိုအတူယူအားကျနိုင်အောင်ဘုန်းကြီးကပြောပြပေးမယ်အဲ့တော့ရှင်ရာဟုလလေးစိတ်တဲ့ဘလောက်မြင့်မြတ်တယ်လဲဒါလေးကိုတွေးဖို့လိုတယ်ရှင်ရာဟုလမျိုးရိုးဘက်ကကြည့်လိုက်မျိုးရိုးဘက်ကကြည့်လို့ရှိရင်လည်းရှင်ရာဟုလလေးကရှင်ဘရင်မျိုးရိုးပါတာကီဝင်မင်းမျိုးပါအင်မတန်မှအထက်တန်းကြတယ်စည်းစိမ်ဥစ္စာဘက်ကကြည့်လို့ရှိရင်လည်းပဲရှင်ဘရင်ဆိုမှတော့တုံတုံတထေးတဲ့သားမှာပေါ့အဲ့တော့အင်မတန်မှစည်းစိမ်ဥစ္စာအပြင်လည်းအင်မတန်မှကျွယ်ဝတဲ့မျိုးရိုးကနေဆင်းသက်လာတယ်ရုပ်ဥပ္ပိယအပြင်ကြည့်လို့ရှိရင်လည်းပဲရိုးရိုးရှင်ဘရင်မျိုးပဲနဲ့စကြဝဠာမင်းဖြစ်လောက်တဲ့ရုပ်ရည်ဥပ္ပိပိုင်ရှင်တဲ့တကယ်ဝရမင်းဆိုတာတမြေပြင်လုံးကိုအစိုးရတဲ့မင်းရိုးရိုးရှင်ပြင်းနေနဲ့မတူပါဘူးအဲ့ဒီလောက်ထိရုပ်ရည်ဥပရိအင်မတန်မှချော်မော်လှပတယ်သို့တော့စိတ်ထားကအဲ့လိုစီစဉ်ဥစ္စာအပြင်လည်းပဲအထက်တန်းကြမျိုးရိုးအပြင်လည်းပဲသိပ်ပြီးတော့မြင့်မြတ်ရုပ်ရည်ဥပရိအပြင်လည်းအင်မတန်မှချော်မော်လှပတဲ့ရှင်ရာဟုလာလေးမာနတွေကြီးသလားဆိုတော့ဘုန်းကြီးတို့သူ့ရဲ့ဘဝအကြောင်းလေးကိုပြန်ပြီးတော့ပိဋကတ်တွေထဲကကောက်နှုတ်ကြည့်ရင်မနဲ့လဲလာပြီဆိုရင်ရှင်ရာဟုလာလေးကအိယထိုင်ဘာလုပ်တယ်လဲဆိုရင်လက်ကလေးနဲ့သဲလေးတွေကိုထုတ်လိုက်တယ်။သဲလေးတွေကိုထုတ်ပြီးတော့ဘလို့တိတ်ထန်တယ်လဲဆိုတော့ယနေ့တနေ့တာအတွက်တဲ့မြတ်စွာဘုရားထံကဖြစ်စီရှင်သာရိပုတ္တာစတဲ့ရဟန္တာရှင်မြတ်ကြီးတွေဆရာသမားတွေထံကဖြစ်စီဟောဒီသဲလုံးနဲ့အမြငါ့ကိုသုံးမစကားတွေပေးရင် အဲ့ဒီဖျားရှင်စားတဲ့သူတော်ကောင်းကြီးတွေအထံကနေပြီးတော့ဟောဒီသဲလုံးနဲ့မြတ်ဆုံးမစကားလေးတွေရရင်ကောင်းပါပဲဆိုပြီးတော့နေခြင်းလက်ခုပ်ကလေးနဲ့သဲလေးတွေဆုပ်ဆုပ်ပြီးတော့အဋ္ဌံတဲ့အင်မတန်မှတူယူကြကောင်းတာပဲဘုန်းကြီးတို့ခုခေတ်နဲ့နိုင်ရှင်ကြည့်လို့ရှိရင်ခုခေတ်မှာဆုံးမတာကိုပဲပြန်လည်ပြီးတော့ဩရာတို့ဆုံးမတာကိုပဲချုပ်ချယ်တဲ့ခြင်းနာတို့ဒီလိုခေတ်ကြီးမှာရှင်ရဟုလာလေးရဲ့စိတ်တက်ကဆရာသမားတွေထံကဖျားရှင်ထံကဟောဒီသဲလုံးနဲ့အမျှဆုံးမစကားလေးတွေရရင်ကောင်းပါပဲဆိုပြီးတော့အမြဲတမ်းဒိဋ္ဌံလေးရှိတဲ့အင်မတန်မှတူယူစရာကောင်းတယ်။ဘုန်းကြီးတို့ယုတ်ကြီးဥပရိဘက်ကကြည်ကြည်စီစဉ်ဥစားဘက်ကကြည်ကြည်မျိုးရိုးဘက်ကကြည်ကြည်အင်မတန်ထက်တန်းကြတဲ့ပုဂ္ဂိုလ်မြတ်ကလေးရှင်ရဟုလာသို့တော့မာမနာထားတဲ့နေရာမှာလုံးဝမရှိအဆုံးမလေးတွေကိုအင်မတန်မြတ်လို့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲ့တော့ရှင်ရဟုလာလေးရဲ့ဒီအဆုံးမမြတ်လို့တာလေးတွေကိုယဟန်တော်လောကမှာကြားကြတယ်ရှင်ရဟုလာလေးရဲ့တိတ်ပြီးတော့အဆုံးမမြတ်လို့တဲ့ဒါမျိုးလေးတွေသတင်းတွေကြီးလာတယ်။ဩဝါဒဖက်မှာရှင်ရဟုလာကဩဝါဒကိုတိတ်မြတ်လို့တဲ့။အဆုံးမလို့ရှိရင်လည်းပဲတိတ်ပြီးတော့နာခံတဲ့။မြတ်စွာဘုရားရဲ့သားတော်ပိသတဲ့ဒီလိုသတင်းလေးတွေကြီးလာတဲ့အခါတချို့ယန်းတော်တွေကစမ်းသက်ခြင်းရတယ်။ကိုတွေ့ကြုံနေတာပေါ့။မယုံလို့တော့မဟုတ်သို့တော့ကိုတွေ့ကြည့်ကျင်တော့ဘာလို့ကြလဲလို့မေးရင်ရှင်ရဟုလာလေးရဲ့တခါတည်းရင်ကြောင်းနေရနေပြီးတော့ဖြတ်သွားကြွသွားတယ်။အဲ့တော့ရန်တော်တွေရဲ့ရှင်ရဟုလာလာတာမြင်လို့ရှိရင်ဘာလုပ်ကြတယ်လဲမေးရင်တပြက်စီတို့အမိုက်တောင်းတို့ကိုရှင်ရဟုလာသွားမဲ့လမ်းကိုသွားချထားကြတယ်ကြိုတင်ပြီးတော့ရှင်ရဟုလာလေးရဲ့ဖြတ်ကျော်သွားလို့နည်းနည်းလေးဝလွန်သွားပြီဆိုလို့ရှိရင်ရန်တစ်ပါးကမေးတယ်ဒီတပြက်စီတွေဒီအမိုက်တောင်းတွေကိုဘယ်သူချသွားတာလဲဒါမျိုးတစ်ပါးကမေးလိုက်တယ်မေးလိုက်တော့နောက်တစ်ပါးကနေပြီးတော့ရှင်ရဟုလာလေးတော့ဖြတ်သွားတာတွေ့တာပဲရှင်ရဟုလာလေးမြန်ချသွားလေသလားဒါမျိုးလေးပြန်ပြီးတော့ဖြေတော့ရှင်ရဟုလာလေးရကြားပါတယ်ကြားတော့ဘာလို့တလဲမေးရင်တပြည့်စီတွေမိုက်တောင်းတွေကိုလာပြီးတော့နေရာတကျသိမ်းသိမ်းပြီးတော့ရဟန်းတော်တွေကိုရှင်ပြတို့သီးခံကြပါဗျာဆိုပြီးတောင်းမှန်ပြီးမှလိုရာခီးကိုဆက်ကြွတယ်တဲ့ဒါရှင်ရဟုလာလေးရအင်မတန်မှနုညံ့သိမ်မွေ့တဲ့အတူယူစရာကောင်းတဲ့မျက်နှိုးစရာကောင်းတဲ့ကြည်ညိုစရာကောင်းတဲ့အပြုမူလေးတွေပါစိတ်ထဲကနေပြီးတော့သဲလုံးလေးတွေထုတ်ပြီးတော့အဆုံးမကိုနာခံပြရသည်လို့ဒါလောက်ကလေးတွေစိတ်နဲ့ဖြစ်တာမဟုတ်ဘူးလက်တွေအပြင်လည်းပဲသူ့ကိုဘေးကနေပြီးတော့စမ်းသက်တဲ့ခါးရီဘာရီမှာဘုန်းကြီးတို့ကိုချင်းစာကြည့်ပေါ့ကိုယ်တော်အဲ့ဒီနေရာမှာဆိုလို့ချင်းအာကိုတော်တို့မဟုတ်တာမဆွဆွဲနဲ့ကိုတော်တို့ဒါမျိုးမပြောနဲ့တပည့်တော်မဟုတ်မခံဒါမျိုးလေးတွေဖြစ်ကောင်းဖြစ်ပါလိမ့်မယ်အဲ့တော့မဟုတ်မခံဆိုတာဘုန်းကြီးတို့သူတော်ကောင်းလက္ခဏာမဟုတ်ပါဘူးမဟုတ်တာကိုခံနိုင်မှသူတော်ကောင်းဆိုပြီးညောင်းမြဆရာတော်ဘုရားကြီးဟာမိန့်ကြားသွားခဲ့ပါတယ်ဒါကြောင့်မို့ရှင်ရဟုလာလေးရဲ့မဟုတ်တာကိုလည်းပဲခံနိုင်တဲ့သူတော်ကောင်းအဲ့တော့ဘာဖြစ်လဲသာသနာတော်ရဟန်းတော်လောကအလုံးကရှင်ရဟုလာလေးကိုသိပြီးတော့မျက်နှိုးကြပါတယ်။ရှင်ရဟုလာလေးရဲ့စိတ်သက်ကလည်းသိပြီးတော့အထက်တန်းကြပါတယ်။အဲ့တော့ဒီဘုန်းကြီးတို့ရဲ့ပုထုရှင်သဘာဝမိမိတို့ရဲ့ပဝန်းကျင်သဘာဝနဲ့နှိုင်းချင်ကြည့်လို့ချင်းရှင်ရဟုလာလေးရဲ့စိတ်သက်ဟာမယုံနိုင်လောက်အောင်ကိုပဲအင်မတန်ထက်တန်းကြပါတယ်။နောက်တနေ့မှာဘုန်းကြီးတို့သွားတွေ့သေးတယ်။ဘာလဲဆိုတော့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကခါတဘာမှာအာလဝိပီအက္ခလဝဆိုတဲ့ဒေဒီနကောမှာတရင်သုံးတဲ့အခြေအဲ့ဒီတရင်သုံးတဲ့အချိန်မှာမြို့တွေရဲ့တရားတွေကလာပြီးတော့တရားနာကြတရားနာကြတော့အဲ့ဒီတရားဟောတဲ့ဓမ္မယုံသီကရဇယထဲမှာတရားပွဲလေးပြီးရောမထေကြီးတွေကကိုเจ้าကိုပြန်ကြွသွားကြတယ်အဲ့မှာယဟန်ငယ်လေးတွေတတ်တော်20လောက်ကနေပြီးတော့တတ်တော်25နှစ်အတွင်းလောက်မထေငယ်လေးတွေပေါ့တတ်တော်ငယ်ငယ်ယဟန်တော်လေးတွေကဘာလုပ်ကြလဲဆိုတော့ဥပဒကာရီရလည်းပဲတကာရီရလည်းပဲတရားနာပြီးတော့မပြန်မင်းနဲ့အဲ့ဒီတည်းမှာယဟန်လေးနဲ့ရောနှောပြီးတော့တယောက်နဲ့တယောက်ယဟန်ငယ်လေးလေးနဲ့တကာရီနဲ့တငယ်ချင်းပေါင်းပေါင်းပြီးတော့နေကြတယ်နေပြီးတော့ညလည်းပဲအဲ့ဒီမှာတရားပွဲပြီးတဲ့အခါဒီတိုင်းပဲအိတ်ချလိုက်ကြတယ်အိတ်ပြီးတော့မနဲ့လင်းကတော့လင်းကနီးတဲ့အခါတကာရီရအိတ်ရကနိုးလာတဲ့အခါဘာတွေသွားတွေ့ရလဲဆိုတော့ကိုတော်လေးတွေငယ်ငယ်လေးတွေအိတ်နေကြတာဒူးထောင်ပေါင်းကားနဲ့သင်္ကန်းတွေရကျွတ်နောက်ပြီးတော့ဗဇက်ကလည်းပဲဒီခုခုခုနဲ့หนีနေကြတယ်ပေါ့ဟောက်နေကြတယ်ပေါ့ဓာရီကိုသွားပြီးတော့တွေ့တဲ့အခါမှာယဟန်နေကိုအဲ့ဥပဒကာတွေကကြည့်ရကြတော့ဒါမတင့်တော်တဲ့ကိစ္စတွေယဟန်နဲ့လူနဲ့ရောရောနှောနှောနေတယ်ဆိုတာကြည့်ရတော့မြတ်စွာဘုရားသိတော့မြတ်စွာဘုရားကသိခါဖို့ပြင်းညက်တယ်ဘယ်လိုပြင်းညက်လဲဆိုတော့ယဟန်တော်တွေဟာတဲ့ဓဂါရီနဲ့ကိုရင်နေနဲ့တမိုးတရံဒီတော်အကြောင်းတနည်းအားဖြင့်အမိုးတူအကာတူအကြောင်းနဲ့မှအဲ့လိုရှင်ပါသိတ်အားပဲတင့်စီဆိုမြတ်စွာဘုရားကပြင်းညက်လိုက်တယ်ဒါဘာဖြစ်လို့ပြည့်ညက်တာလဲမေးရင်ဒကာရီနဲ့ယဟန်တော်ရီနဲ့တငယ်ချင်းပေါင်းပေါင်းပြီးတော့အတူအိတ်ကြအတူစားကြနဲ့ဒါမျိုးတွေဖြစ်နေတဲ့အတွက်သာသနာမှာသိခါကြမှာဆိုတဲ့အတွက် သာသနာတော်ဤမြင့်မြတ်စေခြင်းတဲ့အတွက်ကြီးညိုပွဲရာကောင်းအောင်မြတ်စွာဘုရားကဒါလေးတွေကိုပြညတ်ခဲ့တာပါဒါကြောင့်ဘုန်းကြီးတို့ယဟန်တော်တွေကလူတွေနဲ့တငယ်ချင်းပေါင်းပေါင်းနေဆိုတာမြတ်စွာဘုရားမကြိုက်တဲ့အလုပ်ပါအဲ့တော့မြတ်စွာဘုရားအာလဝိပြည်ကနေပြီးတော့ကောတံပီပြည်ကိုဒေသစာရီဆက်ပြီးတော့ကြွားတယ်ဒေသစာရီကြွားတဲ့အခါမှာကောတံပီပြည်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ဘယ်မှာတရင်သုံးတယ်ဆိုတော့ပရတိကာယုံလို့ခေါ်တဲ့ဇီရောကျောင်းတိုက်မှာတရင်သုံးတယ်အဲ့ဒီမှာရှင်ရာဟုလာလေးတွေပဲရှိတယ်အဲ့တော့ယဟန်တော်ရဲ့ရှင်ရဟုလာကိုပြောကြတယ်ငါရှင်ရဟုလာမြတ်စွာဘုရားကတော့သိခါဖို့ပြည့်ညတ်သွားတယ်ပြည့်ညတ်တော်မူခဲ့တယ်ယဟန်တော်တွေဟာဒဂါရီနဲ့ကိုရင်နေနဲ့တမိုးတရံဒီတော်ကြောင်းအမိုးတူအကာတူကြောင်းနဲ့မှာအတူအိတ်လို့ရှင်ပါစိတ်အာဘတင့်စီလို့သိခါဖို့ပြည့်ညတ်ထားတယ်ပြီးတော့ငါရှင်နဲ့ငါရှင်နဲ့ယဟန်တော်တွေဟာအတူမအိတ်ကောင်းဘူးအဲ့တော့အိတ်ဖြေရနေရာကိုရှားပါလို့ပြောလိုက်တော့ရှင်ရဟုလာလေးရဲ့ကြောင်းရှားမရတဲ့အခါဘာလုပ်တလဲလို့မေးရင်မြတ်စွာဘုရားသုံးဆွဲတဲ့ဝိသကုတီလို့ခေါ်တဲ့ကျင်ကြီးအိမ်ကုတီအိမ်ထဲမှာအိမ်သားထဲမှာသွားပြီးတော့အဲ့ဒီညကျင်းဆက်ရတယ်တဲ့ယဟန်တော်ဒီအာဘတ်တင်မှာစိုးတဲ့အတွက်အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကမိုးတောက်အခါမှာကုတီကိုကြွတော့အတွင်းထဲမှာတကားပိတ်ထားတော့ချောင်းဟန့်တော်မူတော့ရှင်ရဟုတာတွေကလည်းချောင်းပြန်ဟန့်တယ်ချောင်းဟန့်တော့မြတ်စွာဘုရားကဒီကုတီထဲမှာဘယ်သူရှိတယ်လဲလို့မေးတော့မြတ်စွာဘုရားတဲ့တပိတော့ရာဟုလာပါဘုရားလို့ပြန်ပြီးတော့ရှင်ရဟုတာလေးရဲ့လျှောက်တယ်ရှင်ရောင်းလာလေးရောက်တော့မြတ်စွာဘုရားကဘာဖြစ်လို့ဒီကုဒီထဲမှာအိမ်သားထဲမှာလာပြီးတော့အိတ်ဆက်ရတာလဲလို့ဒီလိုမေးတော့ရှင်ရောင်းလာလေးကအကျိုးကြောင်းပြန်ပြီးတော့ရှောက်တယ်ယဟန်တော်တွေနဲ့အတူမအိတ်ကောင်းယဟန်တော်တွေအာဘတ်တင်မှာစိုးတဲ့အတွက်သူ့အတွက်နဲ့အာဘတ်တဖတ်တာအပြစ်ရောက်မှာစိုးတဲ့အတွက်အိမ်သားထဲမှာလာပြီးတော့အိတ်ဆက်ရတဲ့အကြောင်းရှောက်တော့မြတ်စွာဘုရားကသိခါပုဂ္ဂိုလ်ပြင်ပြီးတော့ပြင်းပြလိုက်တယ်ယဟန်တော်တွေကလူသားမနေတွေနဲ့တကားတွေနဲ့ကိုရင်တွေနဲ့တမိုးတရံတွေတော့ကြောင်းမှာနှစ်ညသုံးညတဲ့ပို့ပြီးတော့အိတ်ဆက်လို့ရှိရင်ပါစိတ်အာဘတ်တင့်စီဆိုပြီးရှင်ရဟုလာလေးကိုငဲကွက်ပြီးတော့မြတ်စွာဘုရားနှစ်ညသုံးညတော့အိတ်ခွင့်ရှိတယ်ဆိုပြီးပြညတ်လိုက်ပါတယ်နှစ်ညသုံးညဆိုတာဘုန်းကြီးတို့ယဟန်တော်တွေကအာယုံမတက်ခင်ထရင်တော့ညစဉ်အိတ်ကောင်းပါတယ်ဒီလိုမှမဟုတ်ဘဲနဲ့အာယုံတက်ပြီးတဲ့အချိန်ကြီးဆက်အိတ်နေမယ်ဆိုရင်တော့သုံးရက်ပြည့်လို့ရှိရင်နောက်ထပ်မှာအာဘတ်တွေတင့်တော်တာပဲဒါမအိတ်ကောင်းနဲ့ကိုရင်နေပဲဖြစ်ဖြစ်လူတကာတွေနေပဲဖြစ်ဖြစ်တမိုးတရံကြီးတော့ကြောင်းအောင်ပါသုံးရက်တည်းပို့ပြီးတော့မအိတ်ကောင်းဘူးတဲ့အာယုံမတက်ခင်ထလို့ရှိရင်တော့နေ့စဉ်အိတ်ကောင်းပါတယ်ဒီကြောင်ကြီးမှာယဟန်တွေရောကိုရင်တွေရောအိတ်ကြတယ်တို့တော့ယဟန်တို့ရောကိုရင်တွေရောအာယုံမတက်ခင်ထတော့ဘယ်နှညအိတ်အာဘတ်မတင်ဘူးပေါ့အပြီးတဲ့အချိန်9နာရီခွဲလောက်ထိအိတ်လို့ရှိရင်တော့3ညပြည့်လို့ရှိရင်တော့ယဟန်တော်တွေမှာအာဘတ်တင်တော့တာပဲဒါလေးတွေကိုမြတ်စွာဘုရားပြင်ညက်လိုက်တယ်အဲ့တော့ပြင်ညက်လိုက်တဲ့အခါမှာဘုန်းကြီးတို့ဒီနေရာမှာစဉ်းစားကြည့်လိုက်ရှင်ရဟုလာလေးဟာသူ့ကိုယဟန်တော်တွေရဲ့အလုံးမြင်လို့ကြတာပဲဖခင်ရဲ့တာတော်လည်းပဲဖြစ်တယ်ရှင်ပြင်းမျိုးရိုးကဆင်းသက်လာတယ်သိပြီးတော့လိမ္မာရေးချရှိတဲ့ကိုရင်လေးပဲအဲ့တော့ရှင်သာရိပုတ္တတန်သွားပြီးတော့တပည့်တော်ကြောင်းနေရပေးပါဗျာဆိုရင်လည်းရှင်သာရိပုတ္တပေးမှာပါပဲမြတ်စွာဘုရားတန်သွားပြီးတော့တပည့်တော်အိတ်ဆရာမရှိဘူးဗျာဆိုရင်မြတ်စွာဘုရားကတနည်းအားအိတ်ခိုင်းမှာပါပဲသို့တော့ရှင်ရဟုလာလေးရဲ့စိတ်သက်ကအခွင့်အရေးမယူတတ်ပါဘူးကိုငါဘုရားရှင်ရဲ့သားတော်ဖြစ်တယ်ရှင်သာရိပုတ္တရဲ့တပည့်ရင်ဖြစ်တယ်ဆိုပြီးတော့အခွင့်အရေးမယူဘဲနဲ့သူကသူဖြစ်တယ်လို့ပဲသွားပြီးတော့အိမ်သားထဲမှာအိတ်တယ်ဆိုတာဒါအင်မတန်မှစိတ်သက်အထက်တန်းကြတဲ့ပုဂ္ဂိုလ်ကိုယ့်အကြောင်းပြုပြီးတော့ယဟန်တော်ဒီအာဘတ်မသိသေးခြင်းသာကိုယ်ကလည်းပဲအာများအဖြင့်သူများနည်းတူပဲယူပြီးတော့အခွင့်အရေးကိုသိပ်ပြီးတော့မယူခြင်းဘူးဆိုတဲ့မြင့်မြတ်တဲ့စိတ်သက်ပိုင်ရှင်ဖြစ်လို့ဒါမျိုးနေသွားတာဆိုတာအလုံးကုန်ကြီးကသဘောပေါက်စေခြင်းပါတဲ့အဲ့တော့ဒါတော့ဆိုရင်ရှင်ရဟုလာလေးရဲ့စိတ်တယ်ဘလောက်အထက်တန်းကြတယ်လဲဘလောက်မြင့်မြတ်တယ်လဲအဲ့တော့ကိုယ့်ရဲ့မျိုးဆက်သားသမီးတွေကိုယ့်ရဲ့တူတွေတူမတွေကိုယ့်ရဲ့တပည့်တွေကိုလည်းပဲဒါမျိုးလေးတွေကိုဖြစ်အောင်မိမိတို့ဟာတက်နိုင်နေမြပြုပြင်ပေးရပါတယ်အဲ့တော့ဘုန်းကြီးတို့မေးကြရှိတာပေါ့ဘုန်းကြီးကမေးလို့ရှိရင်တက္ကရာကမတွေကိုရှင်ရဟုလာလေးဘာဖြစ်လို့ဒါတော့စိတ်တက်အထက်တန်းကြလာလဲရှင်ရဟုလာလေးဘာလို့ဒါတော့စိတ်တက်တွေမြင့်မြတ်နေတာလဲလို့မေးလို့ရှိရင်တော့တက္ကရာမတွေကဒီတမျိုးဒီတော့အဖြေကိုဖြေကောင်းဖြေပါလိမ့်မယ်ဖြစ်မှာပေါ့ဗျာရှင်ရဟုလာကပါရမီရှင်ပဲဒါမျိုးလေးတော့အလွယ်တကူဖြေလိမ့်မယ်လို့ဘုန်းကြီးထင်တယ်ပေါ့ပါရမီရှင်ဆိုတော့ဒါတော့တော့ရှိမှာပေါ့ဒါမျိုးလေးတော့ဖြေလိမ့်မယ်ထင်တယ်ဒါရင်ပဲလို့ဘုန်းကြီးတို့စဉ်းစားကြည့်ရပါတယ်လူတယောက်ထက်တန်းကြဖို့အတွက်မြင့်မြတ်ဖို့အတွက်စိတ်ထားနှလုံးသားကောင်းပြီးတော့သူတော်စင်ဖြစ်ဖို့အတွက်ဗီဇနဲ့ပဝန်းကျင်ဘာရေးကြီးပါသလဲဒါလေးကိုစဉ်းစားဖို့လိုအပ်ပါတယ်ဗီဇဆိုတာဘုန်းကြီးတို့ပါရမီကိုပြောတာပါပါရမီရှိလို့သူတော်စင်ဖြစ်သွားတာလားပဝန်းကျင်ရောမလိုအပ်ဘူးလားဒါမျိုးလေးစဉ်းစားဖို့သိလိုပါတယ်ဘုန်းကြီးတို့ပါရမီရှင်ဖြစ်လို့ပေါ့ရှင်ရဟုလာလေးသိပြီးတော့သိတဲ့အထက်တန်းကြတာပါရမီရှင်ဖြစ်လို့ကြတာပေါ့တပည့်တော်တို့ကပါရမီရှင်မှမဟုတ်ပဲဒါမျိုးပြောလို့မပြည့်စုံဘူးလို့ဘုန်းကြီးကတော့ယူဆပါတယ်ဘုန်းကြီးဘာဖြစ်လို့ပြောတာလဲလို့ပြီးရင်ဘုန်းကြီးတို့အင်ဂုလိမာလာမတိကြည်လိုက်ပေါ့ အင်္ဂုလိမာလမထေရလောင်းဟာပါရမီရှင်ပဲရဟန္တာဖြစ်လောက်တဲ့ပါရမီတွေပါလာတာပဲဒါရင်လို့လူသက်သမားကြီးဖြစ်သွားတယ်ကံကောင်းလို့မိခင်ကိုပြန်ပြီးတော့မတက်မိတာမိခင်ကိုများတကယ်လို့တက်မိတဲ့မာတုဂါတကကံကြီးများထိုက်လို့ရှိရင်တော့အင်္ဂုလိမာလမထေရဒီဘဝရဟန္တာဖြစ်ဖို့မပြောနဲ့ဘုန်းကြီးတို့ကောင်းတဲ့ဘဝတောင်ရောက်မှာမဟုတ်ငရဲတန်းကြသွားမှာပါကံကောင်းလို့မြတ်စွာဘုရားဆိုတဲ့သူတော်ကောင်းနဲ့တွေ့တဲ့အတွက်အင်္ဂုလိမာလမထေရရဟန္တာဖြစ်သွားပါတယ်အဲ့တော့အင်္ဂုလိမာလာလောင်တက္ကသိုလ်ကျောင်းသားပါရမီရှင်လို့ပြောလို့ရပါတယ်ရဟန္တာဖြစ်လောက်မှာတော့ပါရမီရှင်ပေါ့ဘာဖြစ်လို့လူသောတခိုးကြီးဖြစ်ပြီးတော့လူသက်သမားကြီးဖြစ်သွားရတာလဲမိခင်ကိုတောင်မှဘာဖြစ်လို့လိုက်ဆက်ရတာလဲလို့မေးရင်အဖြေချာကြည့်ရင်ဘုန်းကြီးတို့ဗီဇဆိုတဲ့ပါရမီရှင်ကောင်းပြီမဲ့လို့ပါရမီတွေပြည့်ပြီမဲ့လို့ဗီဇကောင်းပြီမဲ့လို့ပတ်ဝန်းကျင်မကောင်းလို့လို့ဒါမျိုးပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့သူသွားပြီးတော့တက်တဲ့တက္ကသိုလ်မှာဒိသာပါမောကဆရာကြီးရဲ့စိတ်သက်သိပ်ပြီးတော့နေကြပါတယ်သိတဲ့နုနယ်တယ်ပြောကြပါစို့မရင်ကျက်ဘူးပေါ့အဲ့တော့သူ့ရဲ့တပည့်အင်္ဂုလိမာလာတက္ကသိုလ်ကျောင်းသားကိုတက္ကသိုလ်ဆရာကြီးကသူ့ရဲ့ဇနီးနဲ့အထင်တွေလွဲသွားတယ်ပဝန်းကျင်ကနေဟိုပြောဒီပြောပြောတော့ကျောင်းသားတွေကနေပြီးတော့မနာလိုလို့ပြောတော့သူ့ရဲ့ဇနီးနဲ့တက္ကသိုလ်ကျောင်းသားဖြစ်တဲ့အင်္ဂုလိမာလာတက္ကသိုလ်ကျောင်းသားနဲ့သွားပြီးတော့အထင်လွဲတော့အဲ့ဒီမှာဆရာကြီးကသိတဲ့ကအင်မတန်ညံဖျင်းတော့မလုပ်လဲဆိုတော့အင်္ဂုလိမာလာကြောက်ကြအောင်လူသက်သမားကြီးဖြစ်အောင်ဖန်တီးပေးလိုက်ပါတယ်အဲ့တော့အင်္ဂုလိမာလာလောင်းဟာဝိဇာကောင်းပြီမဲ့လို့ပါရမီရှင်ဖြစ်ပြီမဲ့လို့မိကောင်းဆွေကောင်းဆိုတဲ့သူတော်ကောင်းနဲ့မပေါင်းမိခဲ့ရတဲ့အတွက်သူတော်ကောင်းစကားတွေမကြားနာရတဲ့အတွက်ပဝန်းကျင်ညံဖြစ်တဲ့အတွက်လူသက်သမားဘဝရောက်သွားရပါတယ်။ကံကောင်းလို့မိခင်ကိုတတ်တဲ့ပုဂ္ဂိုလ်မဖြစ်ရတာတဲ့။အဲ့တော့ဒီနေရာမှာကြည့်လိုက်။မြတ်စွာဘုရားဆိုတဲ့သူတော်ကောင်းနဲ့ပေါင်းမိတယ်။မြတ်စွာဘုရားရဲ့တရားစကားဆိုတဲ့သူတော်ကောင်းစကားလေးတွေကြားနာရလာတယ်ဟော။ဘာဖြစ်သွားတယ်လဲ။အင်္ဂုလိမာလာလောင်းဟာယဟန္တာဖြစ်သွားခဲ့ပါတယ်။အဲ့တော့ဒီအကြောင်းကိုကြည့်လို့ရှိရင်ပါရမီရှင်ဖြစ်လို့ပေါ်ဆိုတဲ့စကားလုံးဟာပြည့်စုံပါသလားဒါလေးကိုခွန်ကြီးတို့စဉ်းစားကြရကောင်းပါတယ်ဒါကြောင့်မို့လူတော်လူကောင်းဖြစ်ဖို့အတွက်စိတ်သက်မြင့်မြတ်ဖို့အတွက်တရားဒဂမတွေလည်းပဲစိတ်သက်လေးတွေမူလကကောင်းနေကြမှာပဲသို့တော့မိကောင်းဆွေကောင်းဆိုတဲ့ဆရာကောင်းတမကောင်းတွေနဲ့မတွေ့ရင်ငါတို့ဒီလောက်စိတ်ထားကောင်းပါမလားဒါလေးကိုလည်းပဲနည်းနည်းစဉ်းစားကြည့်သင့်ပါတယ်ဒါကြောင့်မို့ဒီပါရမီရှင်ဖြစ်လို့ပေါ်ဆိုတဲ့အဖြေဟာမလုံလောက်ဘူးလို့ခွန်ကြီးကတော့ယူဆပါတယ်နောက်တစ်ချက်ပြန်ကြည့်လိုက်အဇာတတမင်းကြည့်လိုက်အဇာတတမင်းကဘုန်းကြီးတို့တဇောင်မုံလားပြင်းနေမြတ်စွာဘုရားဆရာစီဘုကတိခေါ်သွားပြီးတော့တဇောင်မုံလားပြင်းနေမှာမြတ်စွာဘုရားကတာမညဖလာတုတ်တန်ယဟန်ဖြစ်ခြင်းရဲ့အကျိုးတွေကိုဟောကြားလိုက်တဲ့အခါတရားပွဲပြီးမှဇာတတမင်းဟာသောတာပန်ဖြစ်တော့တဲ့ပါရမီရှင်လို့မြတ်စွာဘုရားကိုယ်တော်တိုင်မိန့်ကြားခဲ့ပါတယ်သို့တော့သောတာပန်ဖြစ်သလားဆိုတော့မဖြစ်ပါဘူးဘာဖြစ်လို့လဲရှင်ဒေဝရဆိုတဲ့ဆရာကောင်းတမကောင်းရှင်ဒေဝရဆိုတဲ့ဆရာတမမိုက်နဲ့မှာပေါင်းခဲ့တဲ့အတွက်အင်မတန်မှသိတဲ့ဉာဏ်ဖြင့်တဲ့လက်လာပါးတွေလိုခြင်းနဲ့ရှင်ဒီဝရက်ဆိုတဲ့ဆရာသမားသွားပြီးတော့အပေါင်းမှလိုက်တဲ့အတွက်ရှင်ဒီဝရက်ရဲ့အဆုံးမစကားဆိုတဲ့မသူတော်တို့ရဲ့စကားတွေကိုနားယောင်တဲ့အတွက်ခမီးတော်တောရဏခမီးတော်ဗိမိတာရာမင်းကြီးကိုတတ်မိသွားတယ်။တတ်မိသွားတော့သူ့ရဲ့သောတာပန်ဖြစ်လောက်တဲ့မျိုးစေ့တွေဟာကံကြီးထိုက်သွားတဲ့အတွက်ပျက်စီးပြီးတော့နောက်ဆုံးမှတန်ခိုင်နာတွေပြင်ပြီးတော့ကုသိုလ်တွေဘလောက်ပဲပြုတ်ပြူလောဟကုန်ပြီးငရဲကိုယောက်သွားရတာအဲ့တော့ဇာတတမင်းလည်းပဲပါရမီရှင်ပဲသောတာပန်ဖြစ်လောက်တယ်လို့မြတ်စွာဘုရားဟောကြားခဲ့တာပဲသို့တော့ပါရမီရှင်ပေါ့လို့အဖြေလေးကလုံလောက်ပါသလားအဲ့တော့သူတော်ကောင်းနဲ့မပေါင်းတင်ရတဲ့အတွက်ဆရာသမားတွေမှားတဲ့အတွက်အင်မတန်မှဒုက္ခရောက်သွားကြပါတယ်ဒါကြောင့်မို့ဘုန်းကြီးတို့ဗီဇနဲ့ပဝန်းကျင်ဘာရေးကြည့်တယ်လဲဒါလေးကိုစဉ်းစားဖို့လိုပါတယ်ရှင်ရဟုလာလေးသိတဲ့မြင့်မြတ်တာဟာပါရမီရှင်ဖြစ်လို့ပေါ့လို့ဒီလောက်ကလေးနဲ့လုံလောက်ပါသလားဒါလေးကိုဘုန်းကြီးကစဉ်းစားစီခြင်းလို့ပြောတာပါပါရဏတိကြီးမှာလည်းပဲတထေတိဇနီးမောင်နှံနှစ်ယောက်သူတို့တိတ်ပြီးတော့ချမ်းသာကြတယ်ဂရေ80အထိကျွယ်ဝကြတယ်နှစ်ဦးပေါင်းဆိုရင်ဂရေပေါင်းကို160လောက်ကျွယ်ဝတဲ့တထေဇနီးမောင်နှံသို့တော့သူတို့ရဲ့မိဘတွေကဘာမှသင်မပေးဘူးယတနာသုံးပါးစီကမှုသင်မပေးဘူးကရာဆိုရာတိတောက်စားတာဒါတွေလောက်ပဲသင်ပေးခဲ့တဲ့အတွက်သူတို့ဟာယဟန္တာဖြစ်လောက်တဲ့ပါရမီပါပြီမဲ့လို့ဘာဖြစ်သွားလဲနောက်ဆုံးမှအိမ်ကြီးရောင်းချတောင်းစားရတဲ့ဘဝရောက်သွားပါတယ်မြတ်စွာဘုရားကသူတို့နဲ့တွေ့တဲ့အခါမှာဟောဒီဇနီးမောင်နှံဟာတဲ့ပထမအရွယ်25နှစ်30တွင်းလောက်သာတရားကျင့်ကြံကြိုးကိုအထုတ်မယ်ဆိုရင်ယဟန္တာဖြစ်လောက်တယ်တဲ့အမျိုးသမီးကနာခံဖြစ်လောက်တယ်ခုတော့သူတို့ဟာတဲ့ပထမအရွယ်လည်းပဲမေ့တောက်စားမှုရဲ့အပျော်ပါးတွေနဲ့ချိန်ကုန်ဒုတိယအရွယ်လည်းပဲမေ့ကုသိုလ်ကောင်းမှုလုံးဝမလုပ်တတိယအရွယ်လည်းမေ့တဲ့အတွက်ခုခါမှာသူတို့ဟာဘာမှမဖြစ်နိုင်တော့ဘူးတထေးလည်းမဖြစ်နိုင်တော့ဘူးလောကီဘက်မှာနောက်ဆုံးမှာလောကုတ္တရာဘက်မှာလည်းသောတာပန်တောင်မဖြစ်နိုင်တော့ဘူးတဲ့။ဘာဖြစ်လို့လဲအပေါင်းအသင်းတွေမှားခဲ့လို့ပါ။အဲ့တော့ယန္နာဖြစ်လောက်တဲ့ဒီတထေးဟာဘုန်းကြီးတို့နောက်ဆုံးမှာသောတာပန်တောင်ဖြစ်မသွားပါဘူး။တောင်းစားရတဲ့ဘဝတည်းရောက်သွားရပါတယ်။ဒါလေးတွေကဘုန်းကြီးတို့ သောသောအလိုပေါ်အဖြေလေးတွေကိုအလွယ်တကူသွားပြီးတော့မပေးမိသေးဘူး။အာ၊ तू ကပါရမီရှင်ပဲ၊ तू ကဖြစ်မှာပေါ့။ငါတို့ကပါရမီရှင်မှမဟုတ်တာဘယ်ဖြစ်မှာလဲ။ဒါမျိုးလေးတွေဟာမပြည့်စုံဘူးဆိုတော့ဘုန်းကြီးကပြောချင်ပါတယ်။ရသဗျာချင်းကိုရောမြဲလည်းပဲရှင်အာနန္ဒာကိုမိန့်တော်မူခဲ့တဲ့ဇာတ်ကားရှိတယ်။ရှင်အာနန္ဒာကဗြဟ္မစရိယလို့ခေါ်တဲ့ဒီအကျင့်ကြီးနောက်ဆုံးနိဗ္ဗာန်ရောက်တဲ့အောင်အကျင့်ကြီးဟာဒီမိကောင်းဆွေကောင်းနဲ့ပေါင်းရင်လို့ရှိရင်တဝက်အကျိုးပြီးတယ်ဆိုတော့ရသဗျာမဟုတ်ဘူးတဲ့။မိကောင်းဆွေကောင်းဆိုတဲ့ဆရာကောင်းသမားကောင်းနေနဲ့ပေါင်းရင်အကျိုးအလုံးကြီးတယ်ဆိုပြီးတော့ပဝန်းကျင်ကောင်းတာကိုမြတ်စွာဘုရားကညာနှုံးကြည့်ပြီးထောက်ခံခဲ့ဘူးပါလေ။ဒါကြောင့်မို့ရှင်ရဟုလာလီဘာဖြစ်လို့ဒီလောက်စိတ်သက်မြင့်မြတ်တယ်လဲ။ဘာဖြစ်လို့စိတ်သက်တွေစိတ်အထက်တန်းကြရတယ်လဲဆိုတာဘုန်းကြီးတို့လေ့လာကြည့်ဖို့လိုပါတယ်။လေ့လာကြည့်တဲ့အခါမှာဘုန်းကြီးတို့ဘာသွားတွေ့ရတယ်လို့မေးရင်မြတ်စွာဘုရားကရှင်ရဟုလာလီကိုဘုန်းကြီးတို့သုတ်တနိဗ္ဗာန်မှာတန်ခိုင်တာတင်ထားတဲ့ရဟုလာသုတ်တန်ဆိုတာရှိတယ်။အဲ့တော့ရဟုလာသုတ်တန်လေးကိုမြတ်စွာဘုရားက9နှစ်သားကိုရင်လေးရနေပြီးတော့အမြဲတမ်းပဲတွေ့တိုင်းတွေ့တိုင်းအမြဲတမ်းဆုံးပါတယ်မြတ်စွာဘုရားအဲ့ဒီရာဟုလသုတ်တန်လေးကိုမြတ်ရှင်ရာဟုလလေးကိုဆုံးမဖို့ဘယ်နှကြိမ်ဟောတယ်လဲဆိုဘယ်နှကြိမ်ဟောမှန်းကိုမသိဘူးမြတ်စွာဘုရားတွေ့တိုင်းတွေ့တိုင်းဆုံးမပေးတယ်အသင်္ကန်းစွမ်းကြောင်းစီပစ္စည်းလေးပါးနဲ့ဆက်လို့ချင်းလောဘမဖြစ်ဖို့စွမ်းဆိုတာလည်းပဲအလုံးလုံးနိုင်အောင်စားတာသာသနာလုံးလုံးနိုင်ဖို့စားတာအသားရည်လှပဖို့စားတာမဟုတ်ဘူးသင်္ကန်းဆိုလို့ချင်းလည်းပဲလှအောင်ပအောင်ဝတ်တာမဟုတ်ဘူးဒီအချက်ကြောက်တွေဖုံးလွှမ်းပြီးတော့ရာသီဥတုတန်းခံနိုင်ဖို့လေတန်းဖို့တန်းခံနိုင်ဖို့မကျင်လေးကြိုက်တာခံနိုင်မှုဝတ်တယ်။ကျောင်းဆိုလို့ရှိရင်လည်းပဲလှပအောင်မဟုတ်ဘူး။ဒီကျောင်းထဲမှာနေပြီးတော့အလုပ်လုပ်နိုင်အောင်တရားရှိမှတ်နိုင်အောင်စတင်စားကြလုပ်နိုင်အောင်။ဈေးဆိုလို့ရှိရင်လည်းပဲယောဂါတွေပျောက်ကင်းအောင်စတည်ပြီးမြတ်စွာဘုရားပစ္စည်းလေးပါအပေါ်မှာရှင်ရဟုလာလေးလောဘတွေဖြစ်မှာဆိုလို့ဆိုပြီးတော့ခုနှစ်နှစ်သားနေပြီးတော့စပြီးတော့တွေ့တိုင်းတွေ့တိုင်းဒီတရားလေးတွေလူတွေဆိုလို့ရှိရင်အသားစားတယ်ဆိုရင်အသားရည်လှဖို့ဒါမျိုးကြီးပဲကျက်လေတချို့ရှိကြတယ်။အဝတ်တွေဆိုလို့ရှိရင်လည်းပဲဒီဇိုင်းသားလာလေးတွေမှစတည်ပြီးတဏှာလောဘတွေကဝိုးဝိုးချင်းလည်းပဲဖြစ်အစာစားရင်လည်းပဲဖြစ်ရှင်ရဟုလာလေးရတော့မြတ်စွာဘုရားအဲ့ဒီလိုအမြဲတမ်းရဟုလာတုတ်တန်လေးနဲ့ဆုံးမလိုက်တဲ့အခါစွမ်းသင်္ကန်းကြောင်းစီတဏှာဖြင့်စာဝတ်နေရခြင်းမာရေးနဲ့ပတ်သက်ပြီးတော့လောဘတွေတော်တော်ကင်းသွားပါတယ်အစာစားရင်လည်းပဲအလုံးလုံးနိုင်ဖို့လှဖို့ပါဖို့မဟုတ်ဘူးအဝိုးဝင်လည်းပဲရှက်ကြောက်ဖုံးလွှမ်းပြီးတော့နေပြန်လေတန်းခံနိုင်ဖို့မှတ်ခြင်းလေးကြိုက်တာခံနိုင်ဖို့ဝတ်တယ်လူတွေလိုရတိုင်းလေးလှအောင်လို့စသည်ဖြင့်ဒါမျိုးတွေကြီးပဲကျဲမရှိတော့အဝိုးဝိုးလုံးလုံးစားတဲ့စားစားရှင်ရဟုလာလေးမှာလောဘတွေကင်းနေတယ်အဲ့ဒါဘာဖြစ်လို့လဲမြတ်စွာဘုရားကအမြဲတမ်းဆုံးမခဲ့လို့လို့ဒါကောက်ချက်ချလို့ရပါတယ်ဒါကြောင့်မို့မြတ်စွာဘုရားကရှင်ရဟုလာလေးကိုကိုရင်ဝတ်ပြီးတဲ့အခါမှာအာပါရမီရှင်လေးပဲဆိုပြစ်မထားပါဘူးအဲ့ဒီခုနှစ်နှစ်သားနေပြီးတော့အမြဲတမ်းဆုံးမခဲ့တာကိုတုတ်တန်ဒီဘက်မှာရဟုလာတုတ်တန်ဆိုပြီးတန်ခိုင်းနာတင်ခဲ့ပါတယ်နောက်ပြီးတော့ရှင်ရဟုလာလေးကိုအဲ့ဒီခုနှစ်နှစ်သားနေပြီးတော့ဉာဏ်သိက္ခာဝါမယမချင်းကြားထဲမှာဝိပဿနာဒီဘာဒီရှုဖို့အတွက်ဒီစိတ်ထားတတ်ဖို့အတွက်ဘုန်းကြီးတို့တရားတွေဟောလိုက်တာရာဟုလာတန်ယုံဆိုပြီးတော့နိဒာနဝကတန်ယုံမှာရှင်ရာဟုလာကိုကြောင်းပြုတ်ပြီးတော့ဟောကြားခဲ့တဲ့သုတ်တန်တွေအများကြီးကိုနေနေရာမှာတက်တုတ်ဒီနေရာမှာတက်တုတ်မြတ်စွာဘုရားကမကြမကြဟောပေးတယ်ဒီအဆုံးအမတွေကိုလည်းပဲသွားပြီးတော့တွေ့ရပါတယ်။နောက်ရှင်ရာဟုလာလေးတက်တော့18နှစ်ရောက်တဲ့အခါမှာမြတ်စွာဘုရားကဩပုထုဇဉ်ဖြစ်တော့ငါကချောတယ်ငါရုပ်ရည်ကတိတ်လှတာပဲဆိုပြီးတော့ကိုယ့်ရဲ့ရုပ်ရည်ကိုကြောင်းပြုတ်ပြီးတော့မာမာနာတွေတဏှာရာဂတွေဖြစ်မှဆိုးတဲ့တွင်မြတ်စွာဘုရားကမဟာယောက်လောဝါဒသုတ်တန်ဆိုပြီး18နှစ်သားမှာကိုယ့်ရဲ့ရုပ်ရည်ဥပရိကိုတက်မှတ်မုံမှုတဏှာတွေမဖြစ်ဖို့အတွက်ဆုံးမခဲ့ပါတယ်အဲ့တော့မြတ်စွာဘုရားကရှင်ရဟုလာလေးကိုပြစ်မထားဘူးခုနှစ်နှစ်သားနေပြီးတော့အချိန်ကိုက်18နှစ်ရွယ်မှဆိုရင်လည်းပဲ18နှစ်ရွယ်နဲ့ထိုက်တန်တဲ့တရားလေးတွေဟောပေးပါတယ်နောက်ပြီးတော့ဘုန်းကြီးတို့ဒီသုလရာဟုလောဝါဒသုတ်တန်ဆိုတာရှင်ရဟုလာတက်တော်20မှာဟောတဲ့သုတ်ပါယဟန်သိက္ခာဝါမယခင်ဒီသုတ်တံဟောလိုက်တဲ့အခါရှင်ရဟုလာလေးဟာယဟန်တာဖြစ်သွားခဲ့ပါတယ်။နောက်ခုနှစ်နှစ်သားလေးမှာလည်းပဲခုနှစ်နှစ်သားဆိုတာဟိုပြောဒီပြောပြောတတ်တယ်ဆိုရင်မြတ်စွာဘုရားကကုမာရပညာသမဏေရပညာလေးတွေမဟုတ်တဲ့စကားတွေမပြောတတ်ဖို့မပြောဖို့အတွက်သွန်သင်ခဲ့ပါတယ်။နောက်ခုဟောမယ့်အံပါလတိကရာဟုလောဝါဒသုတ်တံဆိုတာကဘာလဲဆိုတော့ရှင်ရဟုလာခုနှစ်နှစ်သားလေးမှာမြတ်စွာဘုရားကမူသားစကားမပြောဖို့စကားပြောတဲ့အခါချင်းချင်းဖို့အကျိုးရှိတာကိုပဲလုပ်ဖို့ဆိုပြီးတော့ဟောခဲ့တယ်အဲ့တော့အားလုံးခေါင်းကြီးတို့မိဘမေတ္တာမိသားစုနည်းနည်းလေးစဉ်းစားကြည့်ပေါ့ရှင်ရဟုလာလေးဒီလောက်စိတ်တဲ့မြင့်မြတ်တဲ့အဆုံးအမလေးတွေသိပ်ပြီးတော့မြင်လို့တယ်ကိုကိုဆုံးမလာလို့ရှိရင်လည်းပဲနားခံတယ်ကိုကိုပြပြောလို့ရှိရင်လည်းပဲဝူဝါနဲ့ဒေါသတွေမဖြစ်ဘဲနဲ့အင်မတန်မှသီးခံစိတ်နဲ့သူတော်ကောင်းစိတ်နဲ့တောင်းပန်ခဲ့နောက်ဆုံးမှယဟန်တော်တွေကိုအတွက်အာဘသက်မှာဆိုတဲ့အတွက်အိမ်နာထဲမှာလည်းပဲသွားပြီးတော့အိတ်ပေးလိုက်တယ်ကိုကအနစ်နာခံလိုက်တယ်ဒီစိတ်ဓာတ်တွေဘာဖြစ်လို့ဖြစ်တာလဲဆိုရင်အဲ့ဒီမြတ်စွာဘုရားကခုနှစ်နှစ်သားနေပြီးတော့မကြမကြအမြဲတမ်းဆုံးမတဲ့သုတ်တန်တွေဝိပဿနာရှုဖို့ဆုံးမတဲ့သုတ်တန်တွေ18နှစ်သားမှာကိုယ့်ရဲ့ခန္ဓာကိုယ်လှပမှုကိုအကြောင်းပြုပြီးလောဘတွေဆန္ဒတွေဖြစ်မှဆိုတာတွေအမြဲတမ်းတရားဟောဆုံးမပေးတဲ့အတွက်ဒါမျိုးဖြစ်တာဆိုတာဘုန်းကြီးတို့သင်ခန်းစာယူလို့ရပါတယ်။ဒါကြောင့်ဘုန်းကြီးတို့လည်းပဲတန်ခါတွေမွေးထားတဲ့အခါအမြဲတမ်းတက်နိုင်နေမြတ်ဆုံးမပေးရပါတယ်။ဒ တခါတခါမတွေလည်းပဲကိုယ့်ရဲ့သားသမီးတွေကိုယ့်ရဲ့မျိုးဆက်တွေတူတွေတူမတွေကိုလိမ္မာစေခြင်းနဲ့စိတ်သက်မြင့်မြတ်စေခြင်းနဲ့ဆိုရင်အမြဲတမ်းစောင့်ကြည့်ပြီးတော့ဆုံးမပေးရပါတယ်။အဲ့တော့ဒီပစ္စည်းဥစ္စာရှာပေးတာကဒါလောက်နဲ့မလုံလောက်ပါဘူး။အတန်းပညာလေးသင်ပေးရုံနဲ့လိမ္မာမလားဒါလောက်နဲ့မလုံလောက်ပါဘူး။သူတို့ရဲ့စိတ်သက်လေးတွေနုညံ့သွားအောင်သူတော်ကောင်းတွေနဲ့ပေါင်းသင်ခိုင်းရမယ်သူတော်ကောင်းစကားလေးတွေနာကြပေးရမယ်ကိုယ်တိုင်လည်းပဲသူတော်ကောင်းစကားလေးတွေနဲ့ပြောပေးရတယ်ကိုယ်တိုင်လည်းပဲရှေ့ဆောင်ဖြစ်နေကောင်းအောင်နေပြမှာဒါမျိုးဖြစ်မှာဆိုတာဒါလေးတွေကိုသင်ခန်းစာယူလို့ရပါတယ်ပါရမီရှင်တွေဖြစ်တဲ့ရှင်ရဟုလာကိုတောင်းမှမြတ်စွာဘုရားကဒီလိုဆုံးမပြီးမှရှင်ရဟုလာလေးရစိတ်သက်မြင့်မြတ်ခဲ့တာပါပါရမီရှင်တွေဖြစ်ပေမဲ့အင်္ဂုလိမာလလောင်းလို့ဘုန်းကြီးတို့ဇာတတမင်းလောင်းလို့ဇာတသက်တို့ကြတော့သူတော်ကောင်းတွေနဲ့မပေါင်းသင်းရတဲ့အတွက်သူတော်ကောင်းဆုံးမတွေမကြနာခဲ့ရတဲ့အတွက်လူစိုးလူချမ်းကြီးတွေဖြစ်သွားခဲ့ရပါတယ်ဇာတတမင်းဆိုလို့ချင်းအပင်ငရဲထီရောက်သွားရပါတယ်ဒါတွေကပါရမီရှင်ဖြစ်တိုင်းမလုံလောက်ဘူးဒါကြောင့်ရှင်ရဟုလာလေးဒီလောက်စိတ်ထားမြင့်မြတ်တာဟာပါရမီရှင်မို့လို့ပေါ့လို့အဖြေဟာမလုံလောက်ဘူးဆိုတာဒါသေချာသွားပါပြီဒါကြောင့်ကိုယ့်ကိုယ်ကိုလည်းပဲကိုယ်ပါရမီရှင်မို့ဘူးဆိုတာနဲ့မဖြစ်သိမဲ့စွမ်းအားရှိသမျှကြိုးစားရပါတယ်စာပေဖတ်ရမယ်တရားနာရမယ်သူတော်ကောင်းတွေနဲ့တွေ့ရင်ကိုသိကျင်နာလေးတွေမေးပြီးတော့ဆုံးမကိုနာခံတတ်ရပါတယ်ဒါမှလည်းပဲသူတော်ကောင်းဖြစ်တယ်ကြိုးစားမှဖြစ်မှာဆိုတာသိကြခြင်းပါတယ်အဲ့တော့ဘုန်းကြီးကရှင်ရဟုလာလေးကိုခုနှစ်နှစ်သားအရွယ်မှာမြတ်စွာဘုရားဆုံးတရားရှိမှတ်ပြီးတော့နေတယ်ဆုံးမလေးတွေနဲ့နေတယ်အဲ့တော့ခုနှစ်နှစ်သားလေးနော်သေချာကြည့်အသက်အပြည့်ခုနှစ်နှစ်ကလေးနဲ့ကြောင်းလေးတစ်ကြောင်းထဲမှာတပါးတည်းနေတယ်ရဟန်းတော်တွေနဲ့လည်းပဲရောပြီးတော့မနေဘူးကိုရင်တွေနဲ့လည်းရောမနေတပါးတည်းသီးသန့်လေးပဲနေတယ်နေပြီးတော့အဲ့ဒီလိုနေတဲ့အချိန်မှာမြတ်စွာဘုရားကညံ့နေတဲ့အခါမှာတမပတ်ကဝင်စားပြီးတော့ထတော်မူတဲ့အခါမှာရှင်ရဟုလာတိကိုတရားဟောဖို့ကြွတယ်။ဘာတရားဟောမှလဲဆိုတော့ခွန်ကြီးတို့ကလေးလေးတွေဆိုတာခုနှစ်နှစ်သားလေးတွေဆိုတာစကားဆိုတာလိန်တတ်တယ်ညာတတ်တယ်။အဲ့တော့လိန်ညာမှုမြတ်စွာဘုရားကမရှိစေခြင်းတဲ့အတွက်ရှင်ရဟုလာရှိတဲ့အကြောင်းကိုတမပတ်ကထတဲ့အခါကြွတော်မူတယ်။ရှင်ရဟုလာလည်းပဲခင်းထားတဲ့နေရာအတိုင်းလေးတွေကိုပြင်ဆင်ပြီးတော့ခင်းပေးမြတ်စွာဘုရားခြေဆေးဖို့စီစဉ်ပေးမြတ်စွာဘုရားလည်းပဲခင်းထားတဲ့နေရာမှာထိုင်တော်မူတယ်ပြီးတော့ခြေဆေးတော်မူတယ်ခြေသေးပြီးတော့ထိုင်တဲ့အခါမှာရှင်ရဟုလာလေးကမြတ်စွာဘုရားကိုထီချင်းကြီး၅ပါးနဲ့တေချာရှိခိုးပြီးတော့မြတ်စွာဘုရားကိုလက်အုပ်ချီပြီးတော့ထိုင်နေတယ်ပေါ့အဲ့တော့မြတ်စွာဘုရားကရှင်ရဟုလာလေးကိုမူသားစကားပြောမှဆိုတဲ့အတွက်ဘာတရားဟောတယ်လဲဆိုတော့မြတ်စွာဘုရားကရေခွက်ထဲမှာရေလေးနည်းနည်းခြံပြီးတော့ရေခွက်လေးကိုပြလိုက်တယ်ရဟုလာတဲ့ဟောဒီရေခွက်ထဲမှာရှိနေတဲ့ရေကျွင်းရေကြံနည်းနည်းလေးကိုတွေ့သလားဆိုတော့မှန်မှတွေ့ပါတယ်ဗျာတဲ့ဧဝံပရိတကံကိုရာဟုလတေတံသာမေញံရေတံနတိတံပဇာနာမူတာဝါရီလစ္စာတဲ့ရာဟုလတဲ့ရာဟုလရာဟုလရေတံချင်းယဟန်သာမဏေတို့ဟာရေတံချင်းသီလရှင်မျိုးကောင်းသားမျိုးကောင်းသမီးတို့ဟာတံပဇာနာမူတာဝါရီသီလရဲ့ကျုံရင်သောစကားကိုပြောဆိုခြင်း၌လိညာခြင်း၌လစ္စာရှက်ကြောက်သည့်နတိမရှိကြရာဟုလရာဟုလတေတံသူမူတာစကားပြောရမှာအရှက်ကြောက်မရှိတဲ့ပုဂ္ဂိုလ်တို့၏သာမဉ္ဇဉ်သီလသမารိပညာဆိုတဲ့ဉာဏ်တရားတည်ဧဝံဤရေကဲ့သို့ပရိတကံခေါ်နေငယ်သာတည်တဲ့ရောက်လာတဲ့ဟောဒီရေကွက်ထဲကရေလေးဟာနည်းနည်းလေးရှိတယ်လို့ပဲမူသားစကားပြောမှာရှက်ကြောင်မရှိတဲ့ဉာဏ်တော်တွေသာမဏေတွေအလုံးချက်ပြောလို့ရှိရင်သီလရှင်တွေအမျိုးသားမျိုးသမီးတွေရဲ့နှလုံးသားထဲမှာလည်းပဲကိုကျင့်တရားဆိုတဲ့သီလသမารိပညာဆိုတဲ့ကိုကျင့်တရားတွေကလည်းပဲဟောဒီရေကွက်ထဲနည်းနည်းလေးရေရှိတယ်လို့ပဲသူတို့ရဲ့ကိုကျင်တရားမူသားစကားပြောရမှာမရှက်ဘူးဆိုရင်ကိုကျင်တရားကနည်းနည်းလေးပဲကြံတော့တာရာဟုလားဆိုပြီးတော့ရှင်ရာဟုလာကိုမိန်ကြားခဲ့ပါတယ်။နောက်ဒုတိယမြတ်စွာဘုရားကအဲ့ဒီရေရှိနေတဲ့ရေလေးကိုတွန်ပစ်လိုက်ပြန်တယ်။တွန်ပြီးတော့မေးတယ်ရာဟုလားတဲ့။ဟောဒီရေကွက်ထဲရဲ့ရေလေးကိုတွန်ပစ်လိုက်တာကိုတွေ့ရလားဆိုတော့မှန်မှတွေ့ပါတယ်ဘုရားဆိုတော့ဧဝံသတိတံကိုရာဟုလတေတံသာမေញံရေတံနတိတံမဇာနာမူတာဝါရီလစ္စာတဲ့။ရောက်လာတဲ့တချို့မျိုးသားမျိုးသမီးရန်တော်တွေသီလရှင်တွေကမူသားစကားပြောရမှာအဆက်ကြောက်ကိုမရှိဘူးတခါတည်းရန်မှာမူသားမပါလင်ကမချောဆိုပြီးတော့ကိုးကားပြီးတော့လိန်စရာရှိရင်လိန်ချလိုက်တယ်ညာစရာရှိရင်ညာချလိုက်တယ်အဲ့ဒီလိန်ညာရမှာအဆက်ကြောက်မရှိတဲ့ရဟန်းတော်တွေတာမဏေတွေသီလရှင်တွေမျိုးသားမျိုးသမီးတွေရဲ့နှလုံးသားထဲမှာလည်းပဲကိုကျင့်တရားဆိုတဲ့သီလသမารိပညာဆိုတာအဲ့ဒီရေကွက်ထဲရဲ့ရေကိုတွန်ပစ်လိုက်တယ်လို့သူတို့ရဲ့မူသားစကားပြောမှာအချက်ကြောင့်မရှိဘူးဆိုရင်သူတို့ရဲ့ကိုကျင်တရားတွေကိုလည်းတွန်ပစ်ရရောက်တယ်ရဟုလားလို့မြတ်စွာဘုရားကဒုတိယဥပမာပေးပြီးတော့မူသားစကားမပြောဘူးဆုံးမတော်မူခဲ့ပါတယ်။နောက်တတိယချက်မြတ်စွာဘုရားတခါအဲ့ဒီရေကွက်လေးကိုမှောက်ပြလိုက်တယ်မှောက်ပြီးတော့ရဟုလားတဲ့ဟောဒီမှောက်ထားတဲ့ဖွက်ကိုတွေ့ရလားမှန်မှတွေ့ပါတယ်ဗျာဆိုတော့ဧဝံဒီကုသီတံကိုရဟုလားဒေတံသာမင်းညာရေတံနတိတံမဇာနာမူတဝါရီလစ္စာတဲ့ရောက်လာတဲ့မူသားစကားပြောရမှာအဆက်ကြောင့်မရှိတဲ့ယဟန်သာမဏေသီလရှင်မျိုးသားမျိုးသမီးတွေရဲ့နှလုံးသားထဲမှာလည်းပဲသီလသမารိပညာဆိုတဲ့ ကိုကျင်တရားတွေကဟောဒီရေဘွက်ကိုမှောက်ထားတယ်လို့သူတို့လည်းရေကိုကျင်တရားတွေကလည်းမှောက်ထားရရောက်တော့တာပဲတဲ့ဘာမှမရှိတော့ဘူးပြောလို့ခြင်းမှာနောက်မြတ်စွာဘုရားတကားသတ္တထဥပမာကြတော့ဘာပြောတယ်လဲဆိုတော့အဲ့ဒီမှောက်ထားတဲ့ဖွက်ကလေးကိုပြန်လှန်လိုက်တယ်လှန်ပြီးတော့မေးလိုက်တယ်ရောက်လာတဲ့ဟောဒီရေကွက်ထဲမှာဘာမှမရှိတာကိုတွေ့ရလားမှန်မှတွေ့ပါတယ်ဘုရားဆိုတော့ဧဝရိတံတုံဆံကိုရာဟုလဒေတံသာမဉ္ဇဉ်ရေတံနတိတမဇနာမူတာဝါရီလိဇာရာဟုလရာဟုလရေတံအချင်းချင်းသာမဏေတို့ဟာတမဇနာမူတာဝါရီမူတာစကားပြောဆိုခြင်း၌လိဇာအချက်ကြောက်သည့်နတိမရှိကြရာဟုလရာဟုလဒေတံထိုမူတာစကားပြောမှာအချက်ကြောက်မရှိတဲ့ယံသာမဏေတို့ဤသာမဉ္ဇဉ်ယံတရားသည်သီလတမာရီပညာဆိုတဲ့ကိုကျင်တရားသည်ဧဝံဤမောက်ထားသောဤမဤခွနဲ့တူစွာအချီနီတတ်တဲ့ခွနဲ့တူစွာရိတံတုံဆံကိုအချီနီတာဒီဤတိတို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဖရာတိအာယတမန္တံရာဟုလံတာမဏေတံရာဟုလံရှင်ရာဟုလာလေးကိုအဝောစာကောင်းစွာမသွေမိန်ကြတော်မူခဲ့ပါပေတတိနောက်ဆုံးမြတ်စွာဘုရားကခွက်ကလေးကိုလှန်ပြီးတော့ပြတယ်ရောက်လာတဲ့ဟောဒီခွက်ထဲမှာဘာမှမရှိတော့တယ်လို့ပဲမူသားစကားပြောရမှာအချက်ကြောင့်မရှိတဲ့ပုံကိုယ်တွေမှာလည်းပဲကိုကျင်တရားဆိုတာဘာမှမရှိတော့ဘူးတဲ့နောက်မြတ်စွာဘုရားကဆင်ပြောင်းဥပမာလေးနဲ့ပေးပြီးတော့နောက်ဆုံးဏိကုံဘလို့ချုပ်လိုက်တယ်ဆိုတော့တတမာတိဟရာဟုလဟတ္တာပိနာမူတာပဏိတာမိတိဧဝံဟိတေရာဟုလတကိတဗံတတမာတိဟရာဟုလရာဟုလရာဟုလတတမာယိတတမာယိဝထိုးကြောင့်သာလျင်ဟတာပိရေရှင်လိုခြင်းမူသောအကြောင်းကြောင့်လီမူတာမူတာစကားကိုနပဏိတာမိမပြောဆိုတော့ပေအံဤတေဝံဤသို့တေတင်သည်သေကိတဗံဉာဏ်ဉာဏ်ကြိုးကိုအာထုတ်ထိုက်ပေ၏တဲ့ရောက်လာတဲ့မူတာစကားပြောရမှာအချက်ကြောင့်မရှိတဲ့ပုံကိုယ်တွေဟာမလုံရဲတဲ့အကုသိုလ်ဆိုတာမရှိတော့ဘူးတဲ့ဘာမဆိုလုံရဲတော့တာပဲဘာဖြစ်လို့လဲလိန်ညာတတ်ပြီဆိုလို့ချင်းဘာလုံလို့လိန်လို့ရှိရင်ဖြစ်တယ်ဆိုတဲ့အစွဲကြီးရှိသွားတဲ့အခါမူတာစကားပြောရမှာအချက်ကြောင့်မရှိလေမလုံရဲတဲ့အကုသိုလ်မရှိလေဒါလေးတွေကတိတ်ရေးကြီးတယ်တဲ့ဒါကြောင့်မို့တင်ရဘလို့ကျင့်ရမလဲဆိုတော့ငါကမူသားစကားကိုရဲကျွင်းတယ်လို့ရှုတ်တယ်လို့နောက်တယ်လို့ပြောင်းတယ်လို့လောင်းတယ်လို့တောင်းမှမပြောတော့ဘူးလို့တင်ရဒီလိုကျင့်ကြံကြိုးကိုအားထုတ်ပါရာဟုလားဆိုပြီးမြတ်စွာဘုရားကသူ့ရဲ့သားတော်ရာဟုလားခုနှစ်နှစ်သားလေးမူသားစကားပြောမှစိုးလွန်လို့မြတ်စွာဘုရားကပါရမီရှင်ဆိုပြီးတော့ပြည့်မထားပါဘူးကလေးဆိုတာမူသားစကားပြောတတ်တယ်အဲ့တော့မူသားစကားမပြောအောင်မြတ်စွာဘုရားကဥပမာလေးမျိုးမျိုးပြပြီးတော့မူသားစကားပြောတဲ့ပုဂ္ဂိုလ်မှမလုံရဲတဲ့အကုသိုလ်ဆိုတာမရှိဘူးတဲ့ကိုယ့်ရဲ့ဖခင်ရဲ့နှစ်ခုမှတိုက်ရှိတယ်ဆိုရင်တောင်မှအဲ့ဒီဖခင်ရဲ့နှစ်ခုကိုတိုက်တူးမဲ့ပုံကိုမျိုးမလုံရဲတဲ့အကုသိုလ်ရှိကိုမရှိတာမိပါလဲစော်ကားရဲတယ်ကိုရမယ်ဆိုလို့ရှိရင်လိန်ညာရဲတယ်လိန်ညာလိုက်တဲ့အတွက်မလုံရဲတဲ့အကုသိုလ်ဘာမှမရှိတော့တာပဲတဲ့ဒါကြောင့်မို့ရောက်လာမူသားစကားကိုရဲတယ်လို့ရှင်တယ်လို့ပြောင်းတယ်လို့နောက်တယ်လို့တောင်မှမပြောပါနဲ့ဆိုပြီးမြတ်စွာဘုရားကဒီလိုကြင်ကြံချက်ကိုအထောက်ရမယ်ဆိုပြီးတော့ရှင်ရောက်လာလေးကိုဆုံးမခဲ့ပါတယ်ဒါလေးကဘုန်းကြီးဟာသိစေချင်တာကကိုယ်မှလည်းပဲသာသမီလေးတွေခုမွေးနေ့လှုပ်ပေးတဲ့မောင်စီသူအောင်အပါဝင်သာသမီတွေမျိုးဆက်တွေရှိတယ်တက္ကရာကမတွေလည်းပဲကိုယ့်ရဲ့မျိုးဆက်တွေတူရီတူမတွေရှိကြတာပဲအဲ့တော့ကိုယ့်ရဲ့တူရီတူမတွေလိန်နာညာရာလေးတွေကိုဟာကလေးပဲဆိုပြီးတော့မြတ်စွာဘုရားကခွင့်လွှတ်မထားပါဘူးကလေးကနေပြီးတော့လိန်ညာတတ်ရင်လူကြီးလည်းပဲလိန်ညာတတ်တဲ့ပုဂ္ဂိုလ်ဖြစ်သွားပါတယ်ဘုန်းကြီးတို့ဇကပုံလေးတစ်ခုရှိတယ်ဒီမြောင်းနီဆက်ကလေးတဲ့ငယ်ငယ်လေးမှမြောင်းနီဆက်ကလေးဆိုတော့သူ့ကိုနီဆက်ဆက်မြောင်းလေးဆိုတော့မြောင်းနီဆက်ကလေးလို့ခေါ်ကြတယ်နောက်အလတ်နဲ့ရောက်လာတဲ့အခါမှာလည်းပဲနီဆက်ကမပြောက်တော့မြောင်းနီဆက်ဒါမျိုးပဲခေါ်ကြတယ်။ကြီးသွားတဲ့အခါမှာလည်းပဲနီဆက်ကမပြောက်တော့မြောင်းနီဆက်ကြီးဆိုပြီးတော့နီဆက်ဟာတသက်လုံးနီဆက်ဘဝနဲ့သွားရပါတယ်။ဒီလိုပဲငငယ်လေးမှမူသားစကားပြောတာတွေကိုတွန်တင်မပေးဘူးဆုံးမမပေးဘူးလိန်တက်တယ်ညာတက်တယ်လိန်ညာပြီးတော့မဟုတ်တာအကုန်လုံရဲတယ်ဆိုလို့ချင်းခက်ရွယ်ရွယ်လေးပဲဒါမျိုးပုံစံဖြစ်သွားတတ်ပါတယ်။အသက်ကြီးလာတော့ရောဆိုတော့အသက်ကြီးတော့ပိုတောင်မှဆိုးသွားတတ်ပါတယ်။ဒါကြောင့်မို့ဘုန်းကြီးတို့ဒီရှင်ရာဟုလာလေးကိုမြတ်စွာဘုရားကမူသားစကားမပြောဘူးအရေးတကြီးဟောကြားတော်မူခဲ့ပါတယ်တတ္တဝအပြင်ရှင်ရာဟုလာလေးကခုနှစ်နှစ်သားလေးပဲရှိပါတယ်နေတာလည်းပဲကြောင်းစုံမတပါးတဲ့နေပါတယ်အဲ့တော့သူတော်ကောင်းစကားတွေကိုဒါမျိုးကြားနာရတဲ့အတွက်ရှင်ရာဟုလာလေးကစောစောကပြောခဲ့တယ်လို့သုံးမတွေကိုမြင်နိုးပါတယ်သုံးမမြင်နိုးတဲ့နေရာမှာရှင်ရာဟုလာလေးကဧတရက်ပွဲကိုရခဲ့ပါတယ်ဒီယဟန်တော်တွေထဲမှာသီလတမာတိပညာသိက္ခာသုံးပါးကိုမြင်နိုးတဲ့ပုဂ္ဂိုလ်တွေထဲမှာတော့ရာဟုလာကအမျက်ဆုံးဆိုပြီးမြတ်စွာဘုရားကဣဒရကံဘိကဝေမမတာဝကနံဘိက္ခုနံသိခာကာမနံယရိတံရာဟုလောတဲ့ရှင်ယာရှင်သာရိပုတ္တဟာပညာရာမှာအကြီးကျယ်အမျက်ဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ရှင်မောကလန်ဟာတကိုးကြီးတဲ့ရာမှာအမျက်ဆုံးပုဂ္ဂိုလ်အသာဆုံးပုဂ္ဂိုလ်ဖြစ်တယ်လို့ပဲရှင်ယာဟုလာလည်းပဲယဟန်တော်တွေထဲမှာရ ရဟန္တာပေါင်းများစွာထဲမှာသီလတမာတိပညာဆိုတဲ့အဆုံးအမကိုမြတ်လို့တဲ့ပုဂ္ဂိုလ်တွေထဲမှာအသာဆုံးဆိုပြီးမြတ်စွာဘုရားကဣတိတဲ့ပွဲနဲ့တောင်းမှချီးကျူးခဲ့ရပါတယ်။အဲ့ဒီလိုသိက္ခာသုံးပါးမြတ်လို့တဲ့စိတ်တဲ့အထက်တန်းကြတာခုလိုဆုံးမပေးလို့ဆိုတာအလုံးဘုန်းကြီးကသိသိခြင်းပါတယ်။နောက်မြတ်စွာဘုရားကတခါဆက်လက်ပြီးတော့ဟောကြားခဲ့တယ်။ရောက်လာတဲ့မှန်ဆိုတာဘာလို့ဘာကျိုးရှိတယ်လဲဆိုတော့မေးတော့မြတ်စွာဘုရားတဲ့မှန်ဆိုတာကြည့်ရှုရခြင်းအကျိုးရှိပါတယ်။ဆိုလိုတာကကြည့်ရှုရခြင်းအကျိုးရှိတယ်ဆိုတာမှန်ကိုကြည့်ပြီးတော့ကိုယ့်ရဲ့ရုပ်မှာအပြစ်နာစားရှိရင်အပြစ်နာစားလေးတွေပြုပြင်ဖို့ဒါမျိုးပေါ့မှန်ဆိုတာကြည့်ရှုရခြင်းအကျိုးရှိပါတယ်ဖရာလို့ရှင်ရဟုလာလေးရဲ့ကြောက်တော့မြတ်စွာဘုရားကရှင်ရဟုလာလေးကိုဆက်လက်ပြီးတော့တရားဟောခြင်းတော့ရဟုလာတဲ့မှန်ဟာကြည့်ရှုရခြင်းအကျိုးရှိတယ်လို့ပဲဒီလိုပဲတဲ့ကိုယ့်ရဲ့ကာယကံကိုဉာဏ်နဲ့ဆင်ခြင်ဆင်ခြင်ပေးရတယ်ဉာဏ်နဲ့ဆင်ခြင်ဆင်ခြင်ပြီးတော့ကာယကံနဲ့လှုပ်လှုပ်တော့မယ်ဆိုရင်ဉာဏ်နဲ့ဆင်ခြင်ပြီးတော့ပြုလုပ်ရတယ်နောက်ပြီးတော့နှုတ်ကနေပြောတော့မယ်ဆိုလို့ချင်းလည်းပဲဉာဏ်ပညာနဲ့ဆင်ခြင်ပြီးမှပြောရတယ်တဲ့စိတ်ကနေပြီးတော့တွေးတော့ကြံစီတော့မယ်ဆိုရင်လည်းပဲရမ်းပြီးတော့မတွေးတော့နဲ့ကိုယ့်ရဲ့တွေးတော့မှုဟာပြည့်စုံမရှိဉာဏ်ပညာလေးနဲ့ဆင်ခြင်ပြီးမှတွေးတော့ပါတဲ့အဲ့တော့ကိုကအလုပ်တစ်ခုလုပ်တော့မယ်ကြံလို့ရှိရင်မလုပ်သေးဘူးရက်ထားလိုက်အောင်နဲ့လုပ်တော့မယ်ဆိုရင်ဘာလုပ်မလဲယန္တုကောဟံဣဒံကာယိနကမ္မံကတုကာမောဣဒံမေကာယကမ္မံအတ္တဗျာပါရယပိတံဝတ္တေယပရဗျာပါရယပိတံဝတ္တေယဥပယဗျာပါရယပိတံဝတ္တေယအာကုတလံဣဒံကာယကမ္မံဒုက္ခရာယံဒုက္ခဝိပါကံတိတဲ့ရာဟုလာရာဟုလာတိဣဒံဤယန္တုကောဟံဣဒံကာယကမ္မံတဲ့ရာဟုလာရာဟုလာအဟံငါတိဣဒံဣဒံယံဣဒံကာယကမ္မံယံဣဒံကာယံကာယိနကိုဖြင့်ယံဣဒံကမ္မံအကျင့်ကံကိုကတုကမောပြုခြင်းကလိုရှိ၏တဲ့ယန္တုကောဟံဣဒံကာယိနကမ္မံကတုကမောရာဟုလာရာဟုလာအဟံငါတိယံဣဒံကမ္မံကျင်ကံကိုကာယိနကိုဖြင့်ကတုကမောပြုခြင်းကလိုရှိ၏မေငါဣဒံကာယကမ္မံဤကာယကံတိဤကိုဖြင့်ပြုလုပ်တဲ့အလုပ်တိအတ္တဗျာပါဒယာတိမိမိကိုယ်ကိုဆင်းရဲစေခြင်းကလည်းတံဝတ္တရာနုဘောဖြစ်လေသလိုရာဟုလာတဲ့ကိုကလုပ်ငန်းတစ်ခုလုပ်တော့မယ်ဆိုရင်စဉ်းစားလိုက်ပါတဲ့ဘလို့စဉ်းစားရမလဲဆိုတော့ခုငါလုံးမဲ့လုပ်ငန်းဟာကိုကိုကိုဆင်းရဲစေခြင်းဖြစ်သေးသလားကိုဆင်းရဲစိတ်ဆင်းရဲများဖြစ်မလားပရဗျာပါရယာပိတံဝတ္တေယတဲ့ဒါမှမဟုတ်ငါရဲ့မိဘငါရဲ့ဆွေမျိုးငါရဲ့သားသမီးဆင်းရဲများဖြစ်မလားကိုဆင်းရဲစိတ်ဆင်းရဲတွေများဖြစ်သွားမလားဒုက္ခတွေများရောက်သွားမလားတွေးလိုက်ပါဦးနဲ့ဥပယဗျာပါရယာပိတံဝတ္တေယတဲ့မိမိသူတစ်ပါးနှုတ်သားတို့ကိုလည်းပဲအခုဗျာဗျာပါရယာပိမိမိသူတစ်ပါးနှုတ်သားဤဆင်းရဲခြင်းကိုဆင်းရဲခြင်းကိုလည်းပဲတံဝတ္တရာနုဘောဖြစ်စေရသလိုဆင်းရဲစေခြင်းကလည်းတံဝတ္တရာနုဘောဖြစ်စေရသလိုတဲ့ဒါမှမဟုတ်ကိုယ့်ကိုယ်ကိုရောကိုယ့်ရဲ့မိဘသားသမီးတွေရောကိုယ့်ရဲ့ဘဝချင်းကိုယ့်လူမျိုးကိုယ့်ဘာသာရောထိခိုက်သွားမလားဆိုတာစဉ်းစားလိုက်ပါတဲ့ဒါမှမဟုတ်လည်းပဲဒီငါလုပ်နေတဲ့ကာယကံဟာအကုသလံဣဒံကာယကံမှာအကုသူများဖြစ်နေသလားဒုက္ခတရာယံဆင်းရဲသောဆင်းရဲဒုက္ခကိုများဖြစ်စေလေသလိုဒုက္ခဝိပါကံနုကိုဆင်းရဲသောအကျိုးရှိလေသလောတဲ့ခုငါလုပ်နေတာဟာဆင်းရဲဒုက္ခများဖြစ်မလားဆင်းရဲတဲ့အကျိုးတွေများရှိတယ်မလားအကုသိုလ်များဖြစ်မလားဆိုတာစဉ်းစားကြည့်လိုက်ပါဦးနဲ့ဉာဏ်နဲ့တွေးတော့လိုက်ပါတဲ့မြတ်စွာဘုရားကရှင်ရဟုလာခုနှစ်နှစ်သားလေးကိုသင်နေတာပါအဲ့တော့ကိုလုံးမဲ့လို့ဟာမိမိထိခိုက်မလားသူတစ်ပါးထိခိုက်မလားဥပမာအဖြစ်အရက်တောက်တယ်ဆိုလို့ချင်းကိုကြိုက်လို့ကိုတောက်တာပေါ့ဒါမျိုးမပြောရဘူးဘာဖြစ်လို့လဲကိုတောက်လိုက်တဲ့အတွက်ကိုရဲ့သားသမီးတွေစိတ်အားငယ်သွားမယ်ကိုယ့်ရဲ့ဇနီးတွေအယက်သမားရဲ့ဇနီးမယဆိုပြီးတော့မျက်နှာငယ်သွားမယ်ပဝန်းကျင်မှာလည်းပဲအောက်တန်းကျသွားမယ်ကိုယ်လည်းပဲဆင်းရဲမယ်သူတို့လည်းပဲစိတ်ဆင်းရဲမယ်မိဘတွေလည်းပဲဂုံပြက်မယ်သာသနာတော်ကြီးလည်းပဲဂုံတိတ်ကညှိုးနှံမယ်ပေါ့ဒါမျိုးလေးတွေကိုဆင်ခြင်ကြည့်လိုက်ပါတဲ့ဆင်ခြင်လိုက်လို့ကိုယ်လုံးမဲ့လုပ်ငန်းဟာကိုယ့်ကိုယ်ကိုယ်လည်းပဲကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်သေးတယ်ကိုယ့်ရဲ့ပဝန်းကျင်ဇနီးမယသမီးသားသာသနာတော်ကြီးတို့လည်းပဲထိခိုက်စေတယ်ဆိုလို့ရှိရင်အဲ့ဒီလုပ်ငန်းကိုမလုပ်ပါနဲ့တဲ့ဧဝရူပန္တေရောက်လာကာယိနကမ္မံတတ္တကံနကရဏီယံဒါမျိုးလုပ်ငန်းကိုလုံးဝမလုပ်ပါနဲ့တကယ်လို့ကိုယ်လုံးမဲ့လုပ်ငန်းကမိမိသူတစ်ပါးနှစ်ဦးသားဘယ်သူမှမထီဘူးဆိုရင်တော့အဲ့ဒီလုပ်ငန်းကိုလုပ်လိုက်ပါလို့မြတ်စွာဘုရားကမိန့်ကြားတော်မူခဲ့ပါတယ်အဲ့တော့ချုပ်လိုက်လို့ရှိရင်ကိုယ်ကခန္ဓာကိုယ်နဲ့တခုခုလုံးတော့မယ်ဆိုရင်လည်းစဉ်းစားရတယ်နောက်လုံဆဲမှလည်းပဲဘာလို့ရမလဲလုံဆဲမှလည်းပဲစဉ်းစားရပါတယ်ခုငါလုံနေတဲ့လုံဟာမိမိသူတို့ကဘယ်သူများထိခိုက်တယ်လဲထိခိုက်လို့ရှိရင်မလုပ်ပါနဲ့မထိခိုက်ဘူးဆိုရင်ဆက်လက်ပြီးတော့လုပ်ပါတဲ့နောက်ပြီးတော့လုပ်ပြီးတဲ့အခါမှာလည်းပဲပြန်ပြီးတော့တွေးလိုက်ပါဦးတဲ့မြတ်စွာဘုရားဒီတိုင်းမနေပါနဲ့တဲ့အဲ့တော့ငါခုလုပ်ခဲ့တဲ့လုပ်ငန်းတစ်ခုဟာမိမိသူတစ်ပါးဘယ်သူများထိခိုက်တယ်လဲသာသနာတော်ကြီးများထိခိုက်သွားသလား ငါရဲ့လုံရဲ့ဟာငါစီးပွားရေးဖြစ်ဖို့အတွက်လှုပ်လိုက်တဲ့အတွက်သီလတွေများချို့ယွင်းသွားသလားငါတော့စီးပွားရေးတိုးတက်တာတော့ဟုတ်ပါရဲ့တစ်ဖက်သားတွေအလုပ်သမားတွေများထိခိုက်သွားမလားဒါမျိုးတွေလုပ်ငန်းလုပ်ပြီးတဲ့နောက်မှာလည်းတွေးလိုက်ပါတဲ့တွေးပြီးလိုက်လို့ဘာဖြစ်လဲကိုလှုပ်ခဲ့တာတွေကမကောင်းဘူးသူတစ်ပါးထိခိုက်တယ်ဆိုလို့ရှိရင်ဘာလုပ်ရမလဲဆိုတော့မြတ်စွာဘုရားကဧဝရူပံတေယဟုလကာယကမ္မံတထရီဝဝိယင်သူဝသဗျမစာရိတုဒေဒေတပံဝိဝရိတပံဥဒ္ဒာနိကာတပံတဲ့အဲ့ဒီလိုကိုလှုပ်ခဲ့တဲ့လုပ်ငန်းတစ်ခုဟာသူတစ်ပါးမိမိနှစ်ဦးသားထိခိုက်တယ်အလုပ်သမားတွေထိခိုက်တယ်မိဘဂုံတိတ်ခါထိခိုက်တယ်သာသနာတော်ကြီးထိခိုက်တယ်ကိုကိုကိုွယ်နေတဲ့ဗုဒ္ဓဘာသာဝင်မြတ်စွာဘုရားထိခိုက်တယ်ဆိုရင်ကိုစည်းပွားမဖြစ်ကျင်နေပါလိမ့်ဒီလိုလုပ်ငန်းမျိုးကိုလှုပ်ခဲ့မိတယ်ဆိုလို့ရှိရင်ကိုရဲ့ဆရာသမားတွေဒီသွားပြီးတော့ဖွင့်ဟပြီးတော့တောင်းပန်လိုက်ပါတဲ့ဒါမှမဟုတ်ကိုသိပ်ပြီးတော့ရင်းနေတဲ့ပညာရှင်ဖြစ်တဲ့မိတ်ဆွေတွေထံသွားပြီးတော့ရင်းဖွင့်စကားပြောလိုက်ပါပေါ်လွင်အောင်ဘာတွေဘာတွေလုပ်ခဲ့မိတယ်ဆိုတာပြောပြီးတော့နောက်တစ်ချိန်မှမလုပ်တော့ပါဘူးလို့စောင့်ကြည့်ပြီးတော့ဂရုတွေပေးလိုက်ပါတဲ့မြတ်စွာဘုရားကဒါကြောင့်မို့ခန္ဓာကိုယ်နဲ့လုပ်တော့မယ်ဆိုရင်လည်းပဲစဉ်းစားဆင်ခြင်ရတယ်လှုပ်ဆဲမှလည်းပဲစဉ်းစားဆင်ခြင်ပါတဲ့လှုပ်ပြီးတဲ့အခါမှလည်းပဲစဉ်းစားဆင်ခြင်လည်းလို့သူတစ်ပါးထိခိုက်တယ်ဆိုရင်အဲ့ဒါကိုဆရာသမားတွေကြီးဖွင့်ဟတိုင်းပင်ပညာရှိသူတော်ကောင်းဖြစ်တဲ့မိတ်ဆွေတွေဒီမှာသွားပြီးတော့ယင်ဖွင့်ပြီးတော့တစ်ချိန်မှမလုတော့ပါဘူးဆိုတဲ့စောင့်ကြည့်တဲ့စိတ်ကလေးဝန်ခံကလေးပေးလိုက်ပါတဲ့တကယ်လို့ကိုလှုပ်ခဲ့တဲ့လုပ်ငန်းကမိမိလည်းမထိခိုက်သူများလည်းမထိခိုက်သူများအကျိုးရှိတယ်မိမိလည်းကုသိုလ်တွေဖြစ်တယ်ဆိုရင်မြတ်စွာဘုရားကတေနေဝတံယာဟုလပိတိဗာမုဒေနဝိဟရေယာတိအဟောရတာနုတေကီကုသလေသူဓမ္မေသူတဲ့ယာဟုလယာဟုလကုသလေသူဓမ္မေသူကုသိုလ်တရားတို့၌အဟောရတာနုတေကီနိဉ္ဉံပလုံကျင်သုံးခြင်းရှိလျက်တေနေဝပိတိမမုဇိနာထိုနှစ်သက်ဝံမြောက်ခြင်းဖြင့်ပင်ဝိရရေယတိနေပါလောဣတိလိုဘဂဝါမြတ်စွာဘုရားသည်တာမဏိတံယာဟုလံရှင်ယာဟုလာလေးကိုအဝောစာကရုဏာရှိသောပညာအားဖြင့်မိန့်ကြားတော်မူခဲ့ပါသည်တည်းအဲ့တော့မြတ်စွာဘုရားကရာဟုလာတဲ့တကယ်လို့ကိုလှုပ်ခဲ့တဲ့လုပ်ငန်းဟာမိမိလည်းမထိခိုက်မိဘသားသမီးဆွေမျိုးလည်းပဲမထိခိုက်ဘူးဆိုရင်ကောင်းတယ်ဒီနေရာမှာဘုန်းကြီးတို့သိကြရကမှန်ယုံလေးတစ်ခုတည်းနဲ့မကောင်းငါမှန်တာလှုပ်တာပဲငါမှန်တာပြောတာပဲဒါတော့ကလေးနဲ့မလုံလောက်သေးပါဘူးကိုလှုပ်တဲ့လုပ်ငန်းကမှန်တာဖြစ်ပေမဲ့သူတစ်ပါးကိုထိခိုက်သလားမထိခိုက်ဘူးလားကိုအာဟုသူတွေဖြစ်သလားကိုရဲ့သာသနာတော်ကြီးထိခိုက်သလားစဉ်းကျင်စဉ်းစားလိုက်ပေါ့မထိခိုက်ဘူးဆိုမှမှန်တဲ့အလုပ်အကျိုးရှိတယ်ဆိုမှမှန်တဲ့လုပ်တဲ့ဒါမှကောင်းတဲ့အလုပ်မှန်ယုံလေးနဲ့မကောင်းပါဘူးတခါတည်းရင်မှန်တာပြောယုံလေးနဲ့သူတစ်ပါးလည်းအကျိုးမရှိဘူးဆိုရင်ဒါတွေကမပြောတဲ့နဲ့စကားတွေမလုပ်တဲ့နဲ့အလုပ်တွေလို့ကောက်ချက်ချလို့ရပါတယ်ဒါကြောင့်ဒီတရားတွေကိုမိမိတို့လူဘဝမှာနေတဲ့အခါမှာဒါလေးတွေကိုယူပြီးတော့ကျင့်သုံးသင့်ပါတယ်အဲ့တော့မြတ်စွာဘုရားကကိုမှန်တာလုပ်ခဲ့တယ်သူတစ်ပါးတွေလည်းပဲအကျိုးရှိတယ်ကိုလည်းပဲအကျိုးရှိတယ်ဆိုရင်အဲ့ဒီလုပ်တွေကိုနေရောညရောစူးစမ်းပြီးတော့လုပ်ပြီးတော့နောက်ဆုံးမှနှစ်သက်ဝမ်းမြောက်မှုဆိုတာဖြစ်ပါလိမ့်မယ်တဲ့အဲ့ဒီနှစ်သက်ဝမ်းမြောက်မှုစိတ်ချမ်းသာမှုလေးနဲ့နေအောင်စူးစမ်းပါရောလားတဲ့ဘုန်းကြီးတို့ကိုကုသိုလ်ကောင်းမှုတစ်ခုလုပ်ပြီးပြီဆိုရင်စိတ်တိုင်းကြလို့ချင်းတွေးတိုင်းတွေးတိုင်းဘာပစ္စည်းနဲ့မှလဲလဲလို့မရတဲ့နှစ်သက်ဝမ်းမြောက်မှုဖြစ်တယ်အဲ့ဒီပီတိဝမ်းနှစ်သက်ဝမ်းမြောက်မှုတွေကဘုန်းကြီးတို့အင်မတန်မှကုသိုလ်တရားတွေအင်မတန်မြင့်မြတ်တဲ့တရားတွေအဲ့ဒီတရားနဲ့သာနေပါလို့မြတ်စွာဘုရားကမိန်ကြားခဲ့ပါတယ်ဘုန်းကြီးတို့ချမ်းပြေဆရာတော်ကြီးကလည်းပဲဘုန်းကြီးတို့ချမ်းပြေနယ်မှာခရစ်ယာန်တွေကိုဟောတော့ဒီတရားလေးကိုဟောခဲ့တယ်ဟောပြီးတော့ဆရာတော်ကြီးကဆောင်ပုံလေးလည်းပဲစီခဲ့တယ်ဘယ်လိုလဲဆိုတော့ပြုညီကြံလဲသင်စိတ်ထဲအမြဲဆင်ခြင်ပါတဲ့နောက်ဆုံးလှုပ်ဆဲမှာရောဆိုတော့ပြုဆဲမှာလဲသင်စိတ်ထဲအမြဲဆင်ခြင်ပါပြုပြီးပြန်လဲသင်စိတ်ထဲအမြဲဆင်ခြင်ပါမိမိသူတစ်ပါးနှစ်ဦးသားဘသူများထိတလဲထိကြိုက်နိုင်냐အမှုများမမားရှောင်ခြင်းပါတဲ့အဲ့တော့မြတ်စွာဘုရားကရာဟုလာတဲ့မလုတ်ခင်ရောလုတ်ဆဲရောလုတ်ပြီးရောကိုလုတ်တဲ့လုတ်ကိုဆင်ခြင်ကြည့်လိုက်ပါညံလေးနဲ့နည်းနည်းလေးတွေးလိုက်ပါတွေးပြီးတဲ့အခါမှာသူတစ်ပါးထိကြိုက်တယ်ဆိုရင်ဒါတွေကိုမလုတ်ပါနဲ့ရက်တန်းကရက်ပါလုတ်ပြီးလို့ရှိရင်လည်းပဲတောင်းပန်ပြီးတော့နောက်ဆုံးမှမလုတ်တော့ဘူးဆိုပြီးတော့ဝန်ခံကတိတွေပေးလိုက်ပါတဲ့ကိုလုပ်ခဲ့တဲ့လုပ်ငန်းကကောင်းတယ်သူတစ်ပါးမိမိမထိခိုက်ဘူးဆိုရင်ဒီလုပ်ငန်းကိုဆက်လုပ်ပြီးတော့အဲ့ဒီလုပ်ငန်းကိုလုပ်ရတဲ့အတွက်နှစ်သက်မှုတွေဝမ်းမြောက်မှုတွေနဲ့နေနိုင်အောင်ကြိုးစားပါတဲ့တွေ့တိုင်းတွေ့တိုင်းပျော်ရွှင်မှုကုသိုလ်တရားတွေရအောင်ကြိုးစားပါရဟုလားလို့ဒါမျိုးဆိုလိုရင်းဖြစ်ပါတယ်။နောက်ဝစီကံလည်းပဲဒီတိုင်းပဲကိုကနေပြီးတော့ပြောတော့မယ်ပြောနေသေးပြောပြီးတဲ့အခါမှာလည်းပဲငါပြောလိုက်တဲ့ငါပြောမယ်ဟာငါပြောနေတဲ့စကားဟာငါပြောပြီးခဲ့တဲ့စကားဟာဘယ်သူများထိခိုက်တယ်လဲငါကြောင့်တဖက်သားနားထောင်ပြီးတော့စိတ်ဆင်းရဲမှုတွေများဖြစ်သွားသလားကိုယ်ဆင်းရဲမှုဉာဏ်ဖြစ်သွားသလားငါစကားကြောင့်ငါရဲ့ဇနီးမြတ်သမီးသားတွေမိဘတွေစိတ်ဆင်းရဲမှုတွေဉာဏ်ဖြစ်သွားသလားဒါမျိုးဆိုရင်ရှောင်ကြဉ်ပါတဲ့ တကယ်လို့ကိုပြောလိုက်တဲ့စကားအတွက်ထိခိုက်မှုမရှိဘဲနဲ့သူတို့မှဝမ်းမြောက်ဝမ်းသာတွေဖြစ်ပြီးတော့ကုသိုလ်တရားတွေတိုးမယ်ဆိုရင်အဲ့ဒီစကားမျိုးကိုပြောပါတဲ့ဒီလိုပိဋိပါမောက္ခနဲ့နေပါဆိုပြီးတော့မြတ်စွာဘုရားကဝစီကံနဲ့ဆက်လို့နှုတ်နဲ့ပြီဆက်လို့လည်းပဲမပြောခင်ပြောစဲပြောပြီးဒီသုံးနေရာလုံးမှာချင်းချင်းပေးပါဆိုပြီးတော့ဟောကြားခဲ့ပါတယ်ဒါကိုလည်းပဲချမ်းမြေ့စရာတော်ကြီးကဆောင်ပုတ်စီထားတယ်ပြောမိကြံလဲတင်စိတ်တဲ့အမြဲချင်းချင်းပါမိမိသူတပါးနှုတ်သားဘသူများထိတလဲထိကြိုက်နိုင်냐အမှုများမမရှောင်ကျင်ပါတဲ့ပြောစဲရောဆိုရင်တော့ပြောစဲမှလဲတင်စိတ်တဲ့အမြဲဆင်ကျင်ပါပြောပြီးတဲ့အခါမှာရောဆိုတော့ပြောပြီးပြန်လဲတင်စိတ်တဲ့အမြဲဆင်ကျင်ပါမိမိသူတပါးနှုတ်သားဘသူများထိတလဲထိကြိုက်နိုင်냐အမှုများမမရှောင်ကျင်ပါတဲ့အဲ့တော့ခန္ဓာကိုယ်နဲ့လည်းပဲမလုခင်လုစဲလုပြီးနှုတ်နဲ့လည်းပဲမပြောခင်ပြောစေပြောပြီးမှအမြဲတမ်းဆင်ခြင်ပါတဲ့ဆင်ခြင်လိုက်တဲ့အတွက်သူများထိခိုက်ရင်ရှောင်ခြင်းရတယ်တကယ်လို့ပြောပြီးတဲ့အခါမှာဆိုရင်တောင်းမှန်ရတယ်ကိုယ့်ရဲ့လေးစားလိုက်တဲ့ပုံကိုယ်လေးတန်းသွားပြီးတော့ဝန်ချတောင်းမှန်ပြီးတော့နောက်ချိန်မှမလုပ်တော့ပါဘူးဆိုတဲ့ဝန်ခံကတိတွေပေးလိုက်ပါတကယ်လို့ကိုပြောလိုက်တဲ့အတွက်ပြုလိုက်တဲ့အတွက်ကောင်းတာတွေကြီးပဲဖြစ်တယ်သူတို့ကမထိခိုက်ဘူးဆိုရင်အဲ့ဒီကုသိုလ်တရားတွေကိုနေညာဆက်လက်ကျင့်သုံးပြောဆိုပြုလုပ်ပြီးတော့ပိဋိပါမောဇာနှစ်သက်ဝမ်းမြောက်ခြင်းနဲ့တက်တလုံးနေနိုင်အောင်ကြိုးစားပါရဘူးလားလို့ဒါမျိုးပြောလို့ရင်ဖြစ်ပါတယ်။နောက်စိတ်နဲ့တွေးတဲ့အခါရောဆိုတော့မြတ်စွာဘုရားကဒီတိုင်းပါပဲ။စိတ်ထဲကနေပြီးတော့တွေးတော့ကြံစီတော့မယ်ဆိုရင်မတွေးခင်လည်းစဉ်းစားလိုက်ခုငါတွေးမဲ့တွေးဟာမိမိအကုသိုလ်ဖြစ်သလား။ဒါမှမဟုတ်မိမိပုံကျင်သာသမိဇနီးမယားသာသနာဂုဏ်သိက္ခာထိခိုက်လေမလား။နောက်ပြီးတော့တွေးနေချိန်မှာလည်းပဲတတိယလို့ရှိရင်ရက်တန်းရက်ပြီးတော့ခွင့်တို့စဉ်းစားလိုက်ပါဦးနဲ့။တွေးပြီးတဲ့အခါမှာလည်းပဲကိုယ့်ရဲ့တွေးဟာကောင်းသလားမကောင်းဘူးလားသူတို့ဘာထိခိုက်သလားမထိခိုက်ဘူးလားစဉ်းစားကြည့်လိုက်ပါဦး။တကယ်လို့တွေးပြီးတဲ့အခါမှာသူတို့ဘာထိခိုက်တယ်ဆိုရင်အဲ့ဒီအတွေးမျိုးကိုဆက်စုပ်ယွန်ရှားရပါတယ်ဆက်စုပ်ယွန်ရှားပြီးတော့ငါနောက်တစ်ချိန်မှာဘယ်တော့မှဒီအတွေးမျိုးမဖြစ်အောင်ကြိုးစားမယ်ဆိုပြီးတော့အဋိဋ္ဌံလိုက်ပါတဲ့ဒါဆိုလို့ရှိရင်ဘုရားတို့အကောင်းဆုံးဖြစ်သွားတယ်တကယ်လို့ကိုတွေးလိုက်တဲ့တွေးရသူတို့ဘာလည်းမထိခိုက်မိမိလည်းမထိခိုက်စိတ်ဆင်းရဲမှုလည်းမဖြစ်အဲ့တော့အလုံးအတွက်ကြိုးရှိတယ်ဆိုလို့ရှိရင်အဲ့ဒီအတွေးမျိုးကိုဆက်လက်တွေးတော့ပြီးတော့ဝမ်းမြောက်မှုနှစ်သက်မှုတွေနဲ့တက်တလုံးနေနိုင်အောင်ကြိုးစားပါပြန်တွေးတိုင်းတွေးတိုင်းဒီလိုတွေးမျိုးတွေးခဲ့တာကိုကိုယ့်ကိုယ်ကိုဝမ်းမြောက်ဝမ်းသာနဲ့ကုသိုလ်တရားတွေဖြစ်အောင်ကြိုးစားအားထုတ်ပါရအောင်လားလို့မြတ်စွာဘုရားကတွေးတဲ့အခါမှာလည်းပဲဒီတိုင်းပဲပြောတဲ့အခါပြုတဲ့အခါတွေးတဲ့အခါအကုန်လုံးမတွေးခင်နောက်ပြီးတော့တွေးနေစေနောက်ပြီးတော့တွေးပြီးတဲ့အခါမှာလည်းပဲဒီလိုပဲဆင်ခြင်ရတာပဲတဲ့ဒါကြောင့်ချမ်းမြေ့စရာတော်ကြီးကတွေးမိကြံလဲတင်စိတ်တဲ့အမြဲဆင်ခြင်ပါတွေးစဲမှလည်းတင်းစိတ်တဲ့အမြဲဆင်ခြင်ပါတွေးပြီးပြန်လဲတင်းစိတ်တဲ့အမြဲဆင်ခြင်ပါမိမိသူတစ်ပါးနှစ်ဦးသာဘသူများထိတလဲထိခိုက်နိုင်냐အမှုများမမရှောင်ခြင်ပါတဲ့မြတ်စွာဘုရားကအဲ့ဒီခုနှစ်နှစ်သားလေးကိုပေါ်ကြတော်မူခဲ့ပါတယ်ဒါကြောင့်ယနေ့မိဘမေတ္တာမိသားစုကလည်းပဲကိုယ့်ရဲ့လုပ်ငန်းတွေကငါမှန်တာလုပ်တာပဲမှန်တာပြောတာပဲဆိုတဲ့တစ်ချက်လေးနဲ့မပြီးပါဘူးငါလုပ်တဲ့လုပ်ကသူတစ်ပါးထိခိုက်တယ်လားမထိခိုက်ဘူးလားဆိုတဲ့ဒုတိယချက်လေးတွေးပြီးတော့လုပ်ရမယ်ဆိုတဲ့ဒီတရားတော်ကသင်ခန်းစာပေးပါတယ်အဲ့တော့မြတ်စွာဘုရားညီကုန်းအနေနဲ့ရောက်လာတဲ့ဟိုးရှေ့ရှေ့တုန်းကမကောင်းမှုငြိမ်းစေပြီးတဲ့မကောင်းမှုတွေညှောပြီးတဲ့ယဟန္တာရှင်မြတ်တွေဒီယဟန္တာရှင်မြတ်တွေလည်းပဲကာယကံဝစီကံမနောတံကံတွေကိုစင်ကြယ်အောင်လုပ်ခဲ့တယ်သူတို့လည်းပဲညံနဲ့ဆင်ခြင်ပြီးတော့ကိုယ့်ရဲ့ကိုနှုတ်စိတ်ကိုဆင်ကြယ်အောင်လုပ်ခဲ့ကြတာပဲတဲ့နောက်အနာဂတ်မှာလည်းပဲယဟန်ပုံနာတွေယဟန်နာရှင်မြတ်တွေကိုယ့်ရဲ့ကိုနှုတ်စိတ်ကိုဆင်ကြယ်အောင်လုပ်ကြလေဦးမယ်အဲ့ဒီခါမှာလည်းပဲကိုယ့်ရဲ့ကိုနှုတ်စိတ်ကိုညံနဲ့ဆင်ခြင်ပြီးတော့ဆင်ကြယ်အောင်လုပ်ကြမှာပဲတဲ့ယခုပိဿုပန်ချိန်မှာလည်းပဲမြို့သားမြို့သမီးတွေယဟန်ပုံနာတွေကိုယ့်ရဲ့ကိုနှုတ်စိတ်ကိုဆင်ကြယ်အောင်ကျင့်နေကြတယ်သူတို့လည်းပဲညံနဲ့ဆင်ခြင်ပြီးတော့ကျင့်ကြတာပဲအုံဖွားဆိုပြီးတော့အလိုလိုကိုနှုတ်စိတ်တွေကနူးညံ့ပျော်ပြောင်းပြီးအပြစ်ကင်းသွားတာမဟုတ်ဘူးညံလေးနဲ့ဆင်ခြင်ပြီးတော့လုပ်ရတာပဲတဲ့အတေရောနာဂရောပိဿုပန်ရောဒီလိုလုပ်ကြတာဒါကြောင့်မြတ်စွာဘုရားတတမတိယယာဟုလပိဿဝဂိတဝါပိဿဝဂိတဝါကာယကမံပရိသောတ္တာမိပိဿဝဂိတဝါပိဿဝဂိတဝါဝစီကမံပရိသောတ္တာမိပိဿဝဂိတဝါပိဿဝဂိတဝါမနောကမံပရိသောတ္တာမိတိဧဝံဟိတေယာဟုလတက္ကိတဗံယာဟုလတဲ့ဒါကြောင့်သင်ကျင့်ကြံကြုပ်ကိုအားထုတ်ရမှာကငါလည်းပဲဉာဏ်နဲ့ဆင်ခြင်ပြီးတော့ကာယကံနေဆင်ခြင်အောင်ကြိုးစားမယ်ဉာဏ်နဲ့ဆင်ခြင်ပြီးတော့ဝစီကံနှုတ်မှာအကုသိုလ်မဖြစ်အောင်ကြိုးစားမယ်ဉာဏ်နဲ့ဆင်ခြင်ပြီးတော့စိတ်အတွေးတွေလည်းပဲအကုသိုလ်မဖြစ်အောင်ကြိုးစားမယ်လို့ကြင်ကြံကြိုးကိုအားထုတ်ပါဆိုပြီးတော့ခုနှစ်နှစ်သားရှင်ရာဟုလာလေးကိုမြတ်စွာဘုရားကမင်ကြားတော်မူခဲ့ပါတယ်။အဲ့ဒီတရားတော်ကိုယနေ့မောင်စီသူအောင်ရဲ့တနှစ်ပြောက်တနှစ်ပြည့်မွေးနေ့မင်္ဂလာမှာဘုန်းကြီးကဓမ္မဒါနဖြင့်လက်ဆောင်ပေးပါတယ်။ဒီတရားတော်ကို나ယူပြီးတော့ ရှင်ရဟုလာကဲ့သို့စိတ်တည်းမြင့်မြတ်တဲ့ပုဂ္ဂိုလ်တွေဖြစ်အောင်ကိုကိုကိုလည်းပဲကြိုးစားနိုင်ကြပါသည်ကိုယ့်ရဲ့မျိုးဆက်တွေကိုလည်းပဲဖြစ်အောင်ကြိုးစားနိုင်ကြပါသည်အဲ့ဒီလိုတဖြည်းဖြည်းနဲ့စိတ်တည်းမြင့်မြတ်ပြီးသကာလတဖြည်းဖြည်းနဲ့ပါရမီတွေရင့်တန်ပြီးတော့နောက်ဆုံးမှာမဉ္ဉံဖူဉံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲအားလုံးယနေ့ပြုတဲ့ကုသိုလ်ရဲ့ဖို့ပါကကိုမြတ်တန်ပေးဝေပြီးနိဗ္ဗာန်ကြီးမှန်းပြီးရေစက်ချမယ်အားလုံးလိုက်ဆို